Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဇူလိုင်လ28ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပါမယ်ရှင်ကျွန်မသင်္ကီထိုက်ပါအမေရိကန်မျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ယန်ကိုဗစ် -19 ကူးစက်ခံထရကြောင်းသမ္မတအင်ဗျူရိုကတင်းနှင်းလာနေမှာကြေညာပါတယ်။အမျိုးသားလုံခြုံရေးကောင်စီကိုဦးဆောင်တဲ့မစ္စတာအိုဘရိုင်ယန်ဟာသိပ်မပြင်းထန်တဲ့ရောဂါလက္ခဏာရှိနေပြီးတီးတံ့ခွဲပြီးတော့နေထိုင်နေတဲ့အကြောင်းတီးတံ့ပြင်ပတနေရာကနေအလုပ်လုပ်နေကြောင်းသမ္မတကိုရောဒုတိယသမ္မတကိုရောကူးစက်နိုင်ခြင်းမရှိပါဘူးလို့အင်ဗျူရိုကြေညာချက်မှာဖော်ပြပါတယ်။အမျိုးသားလုံခြုံရေးကောင်စီရဲ့လုပ်ငန်းတွေလည်းထိခိုက်မှုမရှိဘူးလို့ကြေညာချက်ကပြောပါတယ်။အသက်45နှစ်အရွယ်မစ္စတာအိုဘရိုင်ယန်ဘိုင်းရပ်စ်ကူးစက်ခံရတာဟာဆိုရင်သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ထဲဘိုင်းရပ်စ်ကူးစက်ခံရမှုတွေထဲမှာအဆင့်မြင့်ဆုံးအရာရှိဖြစ်ပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 16.3 သန်းရှိပြီးသေဆုံးသူက6သိန်းခွဲနီးပါးရှိပြီလို့ John Hopkins တက္ကသိုလ်ရဲ့မှတ်တမ်းတွေကဖော်ပြပါတယ်။ Vienna, Australia နဲ့ Hong Kong အပါအဝင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာအစောပိုင်းအောင်မြင်မှုရခဲ့တဲ့နိုင်ငံတချို့မှာတိုင်းပြည်ကန့်သတ်ချက်တွေဖြည့်လျှော့ပြီးနောက်ပိုင်းဗိုင်းရပ်စ်ကူးစက်မှုအသစ်တွေထပ်ပြီးတွေ့လာရပါတယ်။ဗီယက်နမ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေထပ်ပြီးတွေ့ခဲ့ရပြီးတဲ့နောက်ဒါနန်ဒေတာကခီးသွွားတွေကိုဘေးကင်းရာရွှေ့ပြောင်းပေးနေကြောင်းအစိုးရကတင်းနှလာနေမှာကြေညာပါတယ်။အများစုနိုင်ငံတွင်းခီးသွွားတွေဖြစ်တဲ့လူပေါင်း 8,000 လောက်ကိုကယ်ထုတ်တာမှာအနည်းဆုံး4ရက်ကြာမယ်လို့လည်းအစိုးရကြေညာချက်ကဖော်ပြပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့တင်းနှလာနေကကူးစက်သူအသစ်932ဦးထပ်ပြီးတော့တွေ့ခဲ့ရပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ်ရေးကြောင့်အလုပ်လက်မဲ့ဖြစ်ရသူအမေရိကန်16တန်းကျော်အတွက်ပြည်ထောင်စုအစိုးရရဲ့အလုပ်လက်မဲ့ခန်းစား권အစီအစဉ်သက်တမ်းတူရေးသမ္မတအင်ဗျူရိုနဲ့အထက်လွှတ်တော် Republican တွေအမြန်ဆုံးညှိနှိုင်းကြဖို့အောက်လွှတ်တော်ဥက္ကဋ္ဌ Democrat လွှတ်တော်အမနန်စီ ပီလိုစီကတိုက်တွန်းထားပါတယ်။ပြည်ထောင်စုအစိုးရကပေးတဲ့အလုပ်လက်မဲ့ခန်းစား권အစီအစဉ်ကမကြာခင်မှာတက်တန်းကုန်တော့မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့အထက်လွှတ်တော်ခေါင်းဆောင်တွေကဒေါ်လာ1 trillion ကိုရိုနာဗိုင်းရပ်စ်အရေးကူညီထောက်ပံ့မဲ့အစီအစဉ်ကိုထုတ်ပြန်ဖို့စီစဉ်နေကြချိန်မှာပဲအောက်လွှတ်တော်ဥက္ကဋ္ဌပီလိုစီကလွှတ်တော်ကသူယုံခန်းကိုလာပြီးဒီမိုကရက်တီနဲ့ညှိနှိုင်းဖို့တိုက်တွန်းထားပါတယ်။ဒီမိုကရက်တစ်ဘက်ကတော့ဒေါ်လာ3 trillion အထိသုံးဖို့လိုလားနေတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာအရေအတွက်ကတင်းနှလာနေမှာတသိန်းကျော်ထိရောက်ရှိလာပါတယ်။ကမ္ဘာစရုပ်ထလူဦးရေအများဆုံးနိုင်ငံမှာကျန်းမာရေးပြဿနာကထိမနိုင်သိမ့်မရဖြစ်သွားနိုင်တဲ့အန္တရာယ်ကိုကြက်ချီနေအဖွဲ့ကလည်းသတိပေးထားပါတယ်။အမေရိကန်ချင်းဆိုင်ဇီဝနည်းပညာလုပ်ငန်းမိုရာနာအင်စကာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသစ်ရဲ့ထိရောက်မှုကိုအရွေးရောက်ပြီးသူ3000နဲ့စတင်ဆန့်သက်နေပြီလို့တင်းနှလာနေမှာပြောဆိုပါတယ
် Moderna vaccine has officially entered phase 3 already and that's phase 3 clinical
အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမိုရာနာရဲ့ကိုဗစ်ကာကွယ်ဆေးအရှိန်အဟုန်မြန်မြန်နဲ့ဆန့်သက်နေတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်ဖြန့်ဖြူးနိုင်ရေးအရှိန်မြင့်ဆောင်ရွက်မှုလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဓာတ်မတည့်မှုနဲ့ကူးစက်မြန်ရောဂါများဆိုင်ရာအမျိုးသားအင်စတီကျူနဲ့ပူးပေါင်းပြီးဂျော်ဂျီယာပြည်နယ်ဆာဗာနာမြို့မှာတင်းနှင်းလာနေကဆန့်သက်မှုစတင်တာဖြစ်ပါတယ်။ဆန်းသက်မှုမှာပါဝင်သူထက်ဝက်ကိုတော့ကာကွယ်ဆေးအစ်စ်ကိုထိုးနှံပေးမှာဖြစ်ပြီးကျန်တဲ့သူတွေကိုတော့ကာကွယ်ဆေးအစ်စ်ကိုပေးမှာမဟုတ်ဘူးလို့ AP သတင်းကဖော်ပြပါတယ်။ကွယ်လွန်သူအမေရိကန်လွှတ်တော်အမတ်ပြည်သူ့အခွင့်အရေးလှုပ်ရှားမှုအထင်ကြီးပုဂ္ဂိုလ်ဂျွန်လူးဝစ်ကိုနောက်ဆုံးဂါရဝပြုမှုအနေနဲ့သူ့ရဲ့ရုပ်အလောင်းကိုမြို့တော်ဝါရှင်တန်ကလွှတ်တော်အဆောက်အုံစီတင်းနှလာနေမှာပဲတည်ဆောင်လာခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အဖြစ်တက်တန်း18ခုထမ်းဆောင်ခဲ့တဲ့လွှတ်တော်အမတ်လိုးဝစ်ဟာ အသက်80အရွယ်မှာပန်ကရီယားကင်ဆာနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းဒိုမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါရရှင
်။ကျွန်တော်ဝင်းမဲ့ပါခင်ဗျာ။အင်ကာရီမနက်ခင် VOA American အသံရဲ့သတင်းတွေကိုဆက်ပြီးကြောပြနေပါတယ်။မြမအစိုးရအနေနဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာအင်တာနက်ပိတ်ပင်ထားတာတွေကိုချက်ချင်းရုပ်သိမ်းဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးတခုကမနေ့တနင်္လာနေ့ကတောင်းဆိုလိုက်ပါတယ်။ဒီအင်တာနက်ဖြတ်တောက်ထားတာကြောင့်အရက်သားတွေကိုအန္တရာယ်ပိုဖြစ်စေပြီးဥပဒေနဲ့လည်းဆန့်ကျင်နေတာကြောင့်ပြန်ဖွင့်ပေးဖို့အခုလိုတောင်းဆိုရတာလို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ဇူလိုင်28ရက်နေ့ထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။လက်နက်ကင်ပဋိပက္ခတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာငကိုတဲကစစ်ဘေးဒုက္ခရောက်နေတဲ့ဒေသခံရဲသားတွေကိုပို့ထိခိုက်စေတဲ့အပြင်လူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေမှန်ကန်တဲ့သတင်းအချက်အလက်စုဆောင်မှုတွေနဲ့မတရားနှိပ်စက်တာတွေစောင့်ကြည့်မှုတွေမှာထိခိုက်စေတယ်လို့ HRW ကထောက်ပြထားပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့အခုလိုအင်တာနက်မိုဘိုင်းဖုန်းလိုင်းတွေပိတ်ပင်ရတာကအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့အနေနဲ့လက်လုံပုံးတွေနဲ့မြေမြုပ်မိုင်းတွေကိုဒီဆက်သွယ်ရေးနည်းပညာသုံးဖောက်ခွဲတိုက်ခတ်နေတာကြောင့်လို့မကြာခင်ထုတ်ပြန်ချက်တွေထဲမှာဖြေရှင်းထားပါတယ်။ HRW ကတော့အခုလိုအေကတက်ခိုက်မှုတွေမှာအင်တာနက်နည်းပညာမလိုပဲအခြားရိုးရှင်းလွယ်ကူတဲ့နှီးပေါင်းများစွာနဲ့လည်းအသုံးပြုနိုင်တယ်လို့တုံ့ပြန်ခြေပါထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလည်းနာမည်ကြီး TikTok video platform ကိုပိတ်ပင်ပြီးသတင်းပတ်တွေအတွင်းမှာပဲနောက်ထပ်တရုတ်အင်တာနက် app ပေါင်း48ခုနဲ့အခြားအင်တာနက် app တွေကိုပိတ်ပင်လိုက်ပါတယ်။နိုင်ငံတော်လုံခြုံရေးနဲ့ပုဂ္ဂိုလ်ရေးစိုးရိမ်ရမှုတွေကြောင့်အခုလိုပိတ်ပင်လိုက်တာလို့အိန္ဒိယပြည်ချိုင်းဝန်ကြီးဌာနအရာရှိသူနဲ့သတင်းထုတ်ပြန်ချက်တွေမှာမနေ့ကဖော်ပြလိုက်ပါတယ်။ကမ္ဘာလူကြီးအများဆုံးမြန်မာအိန္ဒိချင်းအိန္ဒိယနဲ့တရုတ်ကြားဟိမဝတ္တနယ်ဆက်တက်ခတ်မှုတွေပြီးခဲ့တဲ့လကဖြစ်ခဲ့ပြီးအိန္ဒိယတသား20သေဆုံးရတာနဲ့တရုတ်ဘက်ကမသိရသေးတဲ့ထိခိုက်ခဲ့တာတွေကြောင့်တင်းမာမှုတွေကမြင့်တက်လာခဲ့ပါတယ်။အမည်မဖော်လိုတဲ့အိန္ဒိယပြည်ချိုင်းအရာရှိကသတင်းချက်လက်ကိုရေးကိုယ်တာထိမ့်သိမ့်မှုနဲ့လုံခြုံမှုတွေပေါ်အိန္ဒိယစစ်ရဲ့အလေးနဲ့ထားမှုကိုမိမောင်းထုတ်ပြခြင်းလို့အခုလိုတရုတ်အင်တာနက် app ပေါင်း48ခုကိုပိတ်ပင်လိုက်ကြပါလို့ AFP သတင်းဌာနကိုထုတ်ပြောခဲ့ပါတယ်။တကယ်တော့အစိုးရကနေတရားဝင်မထုတ်ပြန်ထားတဲ့ဒီပိတ်ပင်မှုအမိန့်ဟာပြီးခဲ့တဲ့အပတ်တောက်ကြနေတဲ့ကထွက်ရှိခဲ့တာဖြစ်ပြီးအကြောင်းရင်းကတော့အရင်ပိတ်ပင်ခဲ့တဲ့ Internet Apps 59ခုတုန်းကလည်းအတူတူပဲဖြစ်ကြောင်းကိုအိန္ဒိယသတင်းမီဒီယာတွေမှာကြေကြေပြန့်ပြန့်ထုတ်ပြန်နေပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာတော့တိုက်ပွဲတွေကြားအရက်သားထိခိုက်သေဆုံးမှုဟာ2012ခုနှစ်ထဲကဆိုရင်အနည်းဆုံးအဖြစ်73ရာခိုင်နှုန်းအထိကျဆင်းသွားပြီလို့ကုလသမဂ္ဂကဆိုလိုက်ပါတယ်။လက်ရှိ2020ပထမနှစ်ဝက်အတွင်းမှာအခုလောက်ထိကျဆင်းသွားရတာကအမေရိကန်ဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေနဲ့ IS Islamic စစ်သွေးကြွတွေကြားစစ်စင်ရေးတွေလျှော့ချခဲ့တာကြောင့်အဓိကဖြစ်တယ်လို့မနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အခုလိုကြီးကြီးမားမားကျဆင်းခဲ့ရတာက19နှစ်နီးပါးကြာညောင်းလာတဲ့အမေရိကန်ရဲ့အရှိချဆုံးစစ်ပွဲဖြစ်တဲ့ဒီအာဖဂန်စစ်ပွဲကိုအဆုံးသတ်ဖို့အမေရိကန်နဲ့တာလီဘန်တပုံတွေကြား February လမှာသဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့ပြီးဖြစ်လာခဲ့တာပါ UNAMA လို့သူကခေါ်တဲ့ကုလသမဂ္ဂရဲ့အာဖဂန်ဆိုင်ယာကူညီပေးရေးအဖွဲ့ရဲ့အခုနှစ်ဝက်အစည်းအဝေးခန်းစားရအခုလိုရော့ချလာပြီမဲ့လက်ရှိမှာရတားတည်ဆုံမှုပေါင်း1282ဦးပါဝင်စုစုပေါင်းရတားထိခိုက်တည်ဆုံမှုက3500နီးပါးအထိရှိနေခဲ့ပြီးအဓိကအနေနဲ့တာလီဘန်နဲ့အာဖဂန်ဆိုရတပ်တွေကြောင့်လို့ဆက်ဆွဲထားပါတယ်ဒီ UNAMA အာဖဂန်ဆိုင်ယာကုလသမဂ္ဂအဖွဲ့ကပဲလက်ရှိအရသာထိခိုက်တည်ဆုံမှုအများကြီးကျသွားတာကနိုင်ငံတကာတပ်ဖွဲ့တွေနဲ့ IS တို့တိုက်ပွဲတွေလျှော့ချလို့အဓိကဖြစ်တာအတွက်တော့ကြိုဆိုပါတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။အိန္ဒိယဘောလီဝုဒ်ကျော်မော်အရင်ကမ္ဘာမယ်ပွဲရထားတဲ့မင်းသမီး Aishwarya Rai Bachchan နဲ့သူ့ရှစ်နှစ်အရွယ်သမီးလေးတို့ COVID-19 ရောဂါသက်သာလာပြီးဆေးရုံဆင်နိုင်ပြီလို့ခင်ဗျားတွေကထုတ်ပြောလိုက်ပါတယ်။နာမည်ကြီးဝါရဲ့မင်းသားကြီးအမီတာဘာချန်ရဲ့သားလေးဖြစ်တဲ့ခင်ဗျားတွေအဘိရှက်ဘာချန်ကပဲInternet Twitter ကနေပြောရမှာသူနဲ့သူ့အဖေကတော့ပထမဆုံးယောဂဘုစစစ်ဆေးတွေ့ခဲ့ပြီးအခုနှစ်ပတ်ကျော်လာတဲ့အထိဆေးရုံမဆင်းနိုင်သေးဘူးလို့မနေ့ကဆိုပါတယ်။အိန္ဒိယရုပ်ရှင်ဇာတ်ကားပေါင်း220ကျော်မှာ1980နှစ်တွေအစောပိုင်းတည်းကအဓိကသရုပ်ဆောင်ခဲ့တဲ့မင်းသားကြီးအမီတာဘာချန်ကလည်းသူ့မှာဒီကိုရိုနာဗိုင်းရပ်စ်ပိုးရှိတာစစ်ဆေးတွေ့ရှိခဲ့ကြောင်း D ဒီလဇူလိုင်လ17ရက်ထက်က Twitter ကနေပဲထုတ်ပြောခဲ့ပါတယ်။မင်းသားကြီးအမီတာဘာချန်အနေနဲ့အိန္ဒိယမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုရပ်တန့်ရေးလှုပ်ရှားမှုတွေနဲ့ထင်ရှားတဲ့အဓိကခေါင်းဆောင်ဖြစ်လာခဲ့ပြီးပတ်စက်တဲ့နှကောင်းစီ Max Stafford ရုပ်ရှင်ကြော်ညာရိုက်တာနိုင်ငံသားတွေကိုအိမ်မှာနေပေးဖို့တောင်းဆိုမှုတွေလှုပ်လာခဲ့ပါတယ်ခင်ဗျာ။အင်ကာနေမနခင်သတင်းတွေကိုမတ်သင်ကြီးခြိုက်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုကစပြီးသတင်းပေးပို့ခြင်းနဲ့ပတ်စင်ကန္တာတွေကိုနားဆင်ရတော့မှာပါခင်ဗျာ
မြန်မာနိုင်ငံရဲ့2020ပြည့်အထွေထွေရွေးကောက်ပွဲမှာအမေရိကန်ရောက်မြန်မာနိုင်ငံသားတွေချိုးတင်မဲပေးခွင့်ရရှိဖို့အတွက်ဝါရှင်တန် DC မြန်မာတန်ရုံကစတင်ဆောင်ရွက်နေပြီဖြစ်ပါတယ်ဒါပေမဲ့လက်တွေ့မဲပေးမဲ့ကိစ္စမှာအကန့်အသတ်အခက်အခဲတွေရှိလာနိုင်ကြောင်းမြန်မာတချို့ကသုံးသက်တဲ့အကြောင်းကိုတင်ပြကြပါတယ်ကျွန်တော်ညာဝင်းအောင်ပါခင်ဗျာ2020ရွေးကောက်ပွဲမှာမဲပေးခွင့်ရရှိဖို့အတွက်အမေရိကန်ခေတ္တရောက်မြန်မာနိုင်ငံသားတွေဘယ်အချက်တွေကိုကြိုတင်ပြင်ဆင်လှုပ်ဆောင်ထားရမလဲဆိုတဲ့အွန်လိုင်းတွေ့ဆုံရှင်းလင်းပွဲတစ်ရက်ကိုဇူလိုင်26ရက်တနင်္ဂနွေနေ့ကဝါရှင်တန် DC မြန်မာတမ်မကြီးကိုယ်တိုင်ဖိတ်ကြားဆွေးနွေးခဲ့ပြီးအမေရိကန်နိုင်ငံတွင်ပြည်내အတော်များများကမြန်မာနိုင်ငံကုလမတ်ကန်ဆောင်ထားသူတွေရောအမေရိကန်နိုင်ငံသားဖြစ်ခံယူထားတဲ့စိတ်ဝင်စားသူမြန်မာလူမျိုးတွေပါတက်ရောက်ဆွေးနွေးခဲ့တာပါအမေရိကန်အပါအဝင်ပြည်ပနိုင်ငံရောက်မဲပေးလို့တဲ့မြန်မာတွေဟာကျိုးတင်မဲပေးလို့ကြောင်းတန်ယုံရဲ့ဖြည့်ဆွတ်ပုံစံနဲ့အတူရွေးကောက်ပွဲကော်မရှင်ရဲ့ပြည်ပရောက်ကျိုးတင်မဲပေးခွင့်ရှိသူများဖြည့်ဆွတ်ပုံစံ15အပါအဝင်နိုင်ငံကူးလက်မှတ်မိတူအိန်အောင်စုဇယားမိတူစတဲ့၄ခုကိုဖြည့်ဆွတ်ပြီးတန်ယုံကိုဩဂုတ်လ5ရက်နောက်ဆုံးထားပေးပို့ရမှာဖြစ်တယ်လို့အွန်လိုင်းတွေ့ဆုံပွဲအတွင်းအမေရိကန်ဆိုင်ရာမြန်မာတမ်မကြီးဦးအောင်လင်းကရှင်းပြခဲ့ပါတယ်မဲပေးမဲ့အချိန်ရောက်လာရင်တော့ဝါရှင်တန် DC နယူးယောက်Los Angeles မြို့မှာရှိတဲ့မြန်မာတန်ယုံမြန်မာကောင်စီဝင်ယုံနေမှာမဲပုံးထောင်သားပေးမှာဖြစ်တယ်လို့တမ္မကြီးဦးအောင်လင်းက VO မြန်မာပိုင်းကိုရှင်းပြပါတယ
်အခုလောလောဆယ်ကတော့ကျွန်တော်တို့မြန်မာအစိုးရနေပြီးတော့တတ်မှတ်ထားတဲ့ကိုစားပြုလာတဲ့ယုံတုံယုံနေရာရှိတဲ့မြို့တုံးမြို့ဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ထားတဲ့စီကံတတ်မှတ်ချက်အရတော့မဲယုံပွဲတွေဖွင့်လို့ရတဲ့စီကံတတ်မှတ်ချက်ထဲမှာပေါ်ပြထားပါတယ်ကျွန်တော်တို့အနေနဲ့ကတော့အခုလောလောဆယ်ကတော့မဲယုံမှာမဲပေးမဲ့လူတွေရဲ့စီးရင်ကိုကျွန်တော်တို့ကောက်ခံနေပါတယ်ကောက်ခံရရှိမှုပေါ်ချင်းခံပြီးတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေအများဆုံးရှိတဲ့နေရာတွေမှာမဲယုံကိုဖွင့်နိုင်မှုအတွက်ကိုတော့ကျွန်တော်တို့မြို့ကောက်ပွဲကော်မရှင်ကိုတင်ပြပြီးတော့လမ်းညွှန်မှုခံယူဖို့ကျွန်တော်တို့စဉ်းစားထားပါတယ
်အမေရိကန်ပြည်ထောင်စုဟာအလွန်ကျယ်ပြန့်တဲ့နိုင်ငံဖြစ်တာကြောင့်မဲယုံထားရှိတဲ့နေရာတွေကိုကိုယ်တိုင်မဲလာပေးရမယ်ဆိုရင်ပြည်သူတွေအတွက်အခက်အခဲရှိလာနိုင်ကြောင်းသုံးသပ်သူကနယူးယောက်မြို့အခြေဆိုင်ဘာမာပွိုင့်မြန်မာအရေးလှုပ်ရှားမှုအဖွဲ့ကဦးမိုးချမ်းဖြစ်ပါတယ
်အခုမဲပေးဖို့ဆန္ဒရှိတဲ့လူတွေတော်တော်များများကလည်းပဲအမေရိကလိုကြတော့ဗျာအရှိနဲ့အနောက်ကအရှိတန်းနဲ့အနောက်ချမ်းထိကိုမိုင်3000လောက်ဝေးတဲ့အချိန်ကြတော့ကတနည်းအားဖြင့်သွားဖို့လာဖို့တော့ကခက်ခဲတယ်ဗျာအထူးသဖြင့်ကိုဗစ်ကာလမှာခီးသွားတာဘိုးတော်ခက်ခဲတယ်အဲ့ဒီဟာလေးတွေမှာဒီတဲ့ကောင်းတဲ့လမ်းကြောင်းတွေများလိုအပ်နေသလားအဖြေများလိုအပ်နေသလားပေါ့နော်ကျွန်တော်ထင်မိတယ်ပေါ့နော်ဟိုပေါ့နော်မဲပေးခွင့်ရှိတဲ့လူတွေအနေနဲ့လူကိုယ်တိုင်လာရောက်ရမယ့်အစားသွားရမယ့်အစားတခြားနည်းလမ်းတွေနဲ့ပေးလို့ရနိုင်မလားဥပမာစာတိုက်ကနေ register လုပ်ပြီးပယ်မဲတွေလည်းမဖြစ်အောင်စသဖြင့်အပြင်အဲ့ဒါမျိုးလေးတွေကိုစာတိုက်ကနေပြီးတော့ register လုပ်ပြီးတော့မှပို့လို့ရမယ့်နည်းလမ်းတွေအဲနောက်တစ်ခုကလည်းပဲဟလာ internet ကိုဘလို့အသုံးပြုလို့ရမလဲအဲ internet နည်းလမ်းတွေမှာလည်းဒါကတော့ဟိုတနေ့တော့အားစိုက်ထုတ်အောင်ပါပေါ့နော်
ဝါရှင်တန် DC မြို့တော်မှာနေထိုင်ပြီးမြန်မာနိုင်ငံကုလမတ်ကန်ဆောင်တာတဲ့မတ်အီတန်စင်ကလည်း2020ရွေးကောက်ပွဲမှာမဲပေးဖို့ပြင်ဆင်နေသူဖြစ်ပါတယ်။အခုလိုကိုဗစ်ကာယောဂါကာလမှာလူတွေတန်ယုံကိုသွားပြီးကိုယ်တိုင်မဲပေးရတယ်ဆိုတာထက်စားလိုက်ကတစ်ဆင့်မဲပေးခွင့်ရဖို့စီစဉ်ပေးနိုင်မယ်ဆိုရင်အားလုံးအတွက်အဆင်ပြေစေလိမ့်မယ်လို့သူကဆိုပါတယ်
။ဟိုအခုကိုဗစ်ကာယောဂါကာလမှာအိမ်ထဲကနေအိမ်ပြန်တော့မထွက်ဘူးဆိုတော့အဲ့ဒီအချိန်မှာအတကြီးရဲ့လူတွေရှိမယ်နေမကောင်းတဲ့လူတွေရှိမယ်ကိုယ်ကျန်းမာရေးအတွက်စိုးရိမ်တဲ့လူတွေအနေနဲ့ဒီတန်ယုံတွေရှိတဲ့ Washington, LA, New York ကမဲယုံပေါ့နော်လူကိုယ်တိုင်သွားပြီးတော့မဲပေးရတာအခက်အခဲရှိနိုင်တယ်မြန်မာတန်ယုံနဲ့လုပ်တဲ့ Zoom ကောင်းမှာတော့မိကုနေမိထားတယ်ဆားလိုက်ကနေပို့လို့အဆင်ပြေမလားဆိုတာပေါ့နော်တမကြီးကတော့ဒီဟာကိုအခုချိန်ထိတော့အခြေခံမရှိသေးဘူးလို့ပြောပါတယ
်မြန်မာတမကြီးဦးအောင်လင်းကတော့မြန်မာတန်ယုံအနေနဲ့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ပေးထားတဲ့ဘောင်တွေကသာလက်ရှိလှုပ်ဆောင်နေရပြီးအားလုံးအတွက်အဆင်ပြေအောင်ရွေးကောက်ပွဲကော်မရှင်ကိုပြန်လည်တင်ပြညှိနှိုင်းသွားမယ်လို့ဆိုပါတယ
်အမေရိကန်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ရောမိသားရပ်ခံထားတဲ့ကိစ္စတွေကိုတော့ကျွန်တော်တို့မှတ်သားထားပါတယ်ဒီကိစ္စကိုလည်းကျွန်တော်တို့အထက်ကိုတင်ပြဖို့ဆောင်ရွက်ဖို့ရှိပါတယ်အာဒါကလည်း ရုပ်ောက်ပွဲကော်မရှင်ကနေပြီးတော့ချမှတ်ထားတဲ့စီးပွားရေးတွေကိုပဲကျွန်တော်တို့အကောင့်ထဲပေါ်နေတာဖြစ်ပါတယ
်။အခုချိန်ထိတော့အမေရိကန်မှာရှိတဲ့မြန်မာတန်ရုံးနယ်မြေ၃ခုကိုဆက်သွယ်လျှောက်ထားတဲ့မြန်မာနိုင်ငံသားမဲဆန္ဒရှင်200ကျော်ရှိနေပါတယ်။အမေရိကန်နိုင်ငံမှာနိုင်ငံရေးခွလုံငွေရရှိနေထိုင်တဲ့မြန်မာတွေကအမေရိကန်နိုင်ငံသားအဖြစ်မခံယူရသေးသူတွေ2020ရုပ်ောက်ပွဲမှာမဲပေးလို့ရတဲ့ဆိုရင်မြန်မာတန်ရုံးကိုဆက်သွယ်လျှောက်ထားနိုင်တယ်လို့မြန်မာတန်ရုံးကပြောပါတယ်။2015ခုနှစ်ရွေးကောက်ပွဲတုန်းကလည်းအမေရိကန်ရောက်မြန်မာတွေမဲပေးတဲ့ကိစ္စမှာအဆင်မပြေမှုတွေရှိခဲ့တာကြောင့်ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဒီကနေ့ကျမတို့ VOA ကနေပြီးတော့ Skype ကနေဆက်သွယ်မေးမြန်းမယ်သူကတော့ American ပြည်ထောင်စုနယူးယောက်မြို့ကကုဆက်အထူးကုဆရာဝန်ဒေါက်တာဇေယသက်ဖြစ်ပါတယ်ရှင်။မင်္ဂလာပါဆရာ
။မင်္ဂလာပါမ။ဟုတ်ကဲ
့။ဟုတ်ကဲ့။အခုဆရာဒီ American ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းကဟိုမြင့်မားနေစေဖြစ်တဲ့နေရာမှာပေါ့နော်ကမ္ဘာမှာလည်းအမြင့်ဆုံးဖြစ်တယ်လို့အခုဆိုရင်၄သန်းလောက်ဖြစ်သွားပြီဆိုတဲ့အနေအထားပေါ့နော်ကူးစက်သူပေါင်းဘာကြောင့်အမေရိကန်ပြည်ထောင်စုမှာဒီ COVID-19 ရောဂါကူးစက်မှုကများနေတာလဲရှင
်ပို့ပြီးတော့များလာတယ်ဆိုတော့အရေကနံပါတ်1ချက်ကတော့ပို့ပြီးတော့ test လုပ်လို့ရလာတာလဲပါတာပေါ့နော်ဒါနံပါတ်1ချက်ပေါ့လေနံပါတ်2ချက်ကတော့တချို့နေရာတွေမှာကျောင်းတွေကိုဖွင့်တယ်အဲပြီးတော့ဒီလိုပေါ့နော် level light မလုပ်ဖဲနဲ့ဒီစားတောက်ဆိုင်တွေအထူးဖြင့်ဘားတွေပေါ့နော်သူတို့အများဆုံးစကားပြောတာကတော့ဘားတွေပေါ့နော်ဒါတွေကိုဖွင့်ပေးလိုက်တယ်ဖွင့်ပေးလိုက်တဲ့အချိန်ထဲမှာပဲဒီ case ကသုံးနေပတ်အတွင်းမှာတိတိတသားကိုတက်လာတဲ့အပိုင်းတွေရှိတယ်ပေါ့နော်ဒီလိုမျိုးလူတွေကိုခွဲထားတဲ့ဟာနေဟိုမလိုက်နာကြဘူးပေါ့နော်နောက်တစ်ခုက face mask ပေါ့နော် face mask ဆိုသူတို့ဟိုကျွန်တော်နားလေတော့ကတော့ဒီ50 state ရှိတဲ့ထဲမှာ22 state ပဲmandatory အနေနဲ့သုံးရတယ်လို့ရေးထားတာတွေ့တယ်။တချို့ state တွေမှာဆိုရင်တော့မအထူးသဖြင့်သူတို့ထောက်ပြသွားတာကတော့ဒီ Georgia မှာပေါ့နော် Atlanta မြို့မှာ governor နဲ့ mayor နဲ့ totally agree မဖြစ်ဘူးပေါ့နော် mayor က mandatory လုပ်တယ် governor ကအပေါ်ကနေမလုပ်ရအောင်ဆိုပြီးတော့ပြောတယ်ပေါ့နော်ဒီလိုပြောတော့ controversial ဒီလိုမျိုးတယောက်နဲ့တယောက် governor တွေနဲ့ mayor တွေနဲ့သဘောထားချင်းမတိုက်ဆိုင်ဘဲနဲ့ဒီ government လုပ်တဲ့လူတွေဟို involve ဖြစ်လာတဲ့အခါမှာဒီအောက်က public health လုပ်တဲ့လူတွေအနေနဲ့ကလည်းတော်တော်လေးကိုဒုက္ခရောက်တဲ့အပိုင်းတွေသူတို့ထောက်ပြသွားပါတယ်
အဲ့တော့ဆရာတို့နယူးယောက်မှာဒီ covid ဖြစ်တဲ့လူနာတွေကပေါ့နော်ပထမအစောပိုင်းတော့တော်တော်လေးဟိုပြင်းထန်တယ်နောက်ပိုင်းမှာကျတော့ covid ဖြစ်လာတဲ့လူနာတွေကအဲ့လောက်မဆိုးရတော့ဘူးဆိုတာဘာကြောင့်လဲဆရာ
အခုဟာတော့ကျွန်တော် meeting တစ်ခုမှာကျွန်တော်ရဲ့ဆရာကြီးတယောက်နဲ့သူကတော့ virus ကိုပဲလေ့လာနေတယ်တရားသူကတော့အဓိကက hepatitis C ကိုပဲလေ့လာနေတဲ့ဆရာဝန်ကြီးပါဆိုတော့သူတို့နဲ့ကျွန်တော်တွေ့တဲ့အခါမှာကျွန်တော်ပြောကြတဲ့အခါကျတော့မေးတယ်ပေါ့လေဆိုတော့နယူးယောက်ကိုရောက်လာတဲ့ strain ကကျွန်တော်သိပါတယ်ဘာလဲဘယ်ကနေလာလဲဆိုတော့ဒီ northern italy ကနေလာတဲ့ strain အတူတူပါပဲရုပ်ပြာလာတဲ့ virus ပဲဒါပေမဲ့လည်းသူက mutated ဖြစ်လာတယ်ဘယ်မှာ mutated ဖြစ်လာလဲဆိုတော့ဘယ်သူမှမသိလိုက်ဘူးပေါ့နော်ဆိုတော့ဒါကြောင့်မလို့သိသွားတယ်ဆိုတော့အဲ့တော့သူတို့ကကျွန်တော်တို့ကမေးတယ်အခုကဟုတ်ပါတယ်အဲ့တုန်းကတော့ very severe နဲ့ကျွန်တော်တို့ဆုံးရှုံးကြတယ်လူတွေအခုနောက်ပိုင်းမှာဆိုတော့ one theory is okay အဲ့ဒီအချိန်မှာရှိတဲ့ virus ကအဲ့ဒီ mutated ဖြစ်နေတဲ့ virus ဒီ it's already die ပေါ့နော်တခါအတူတူသေသွားပြီအဲ့ဒီလူနာတွေနဲ့အတူတူဒုက္ခပေးသွားပြီအဲ့မှာရှိတဲ့လူနာတွေနဲ့အတူတူသေသွားပြီအသက်ရှင်နေတဲ့လူတွေကလည်းသူတို့မှာကျွန်တော်တို့ဒီကျွန်တော်တို့သုံးတဲ့စကားလုံးပြောတဲ့ herd immunity ပေါ့နော်သူတို့မှာ immunity ပေါ်လာကြပြီဆိုတော့အဲ့ဒီအတွက်ကြောင့်ဒီစိုးစိုးဝါးဝါးကြီးနောက်ပိုင်းဖြစ်လာတဲ့လူတွေကတော့တခြား very mild ပေါ့နော်အဲ့လို mutated virus မဟုတ်ဘဲနဲ့တကယ်တရုတ်ပြည်မှာစတွေ့လို့ပဲ very mild disease လောက်နဲ့ပဲဖြစ်တဲ့လူတွေအများစုဖြစ်တယ်ပေါ့လေဆိုတော့ဒါကတော့ one theory ပါမှန်ရင်လည်းမှန်မယ်ဒါတွေကတော့အကုန်လုံးကကျွန်တော်တို့ကခံမှန်းကြည့်လို့သတ်မှတ်တာပေါ့နော
်ဆရာအဲ့တော့ဒီကာဝစီထုတ်တဲ့အချိန်ကြီးလေအခုဒီ American ကဒီဆေးဝါးကုမ္ပဏီကြီး Pfizer နဲ့ဒီ German BioNTech တို့ပေါင်းပြီးတော့ထုတ်တဲ့ဒီကာဝစီအချိန်ကြီးကတော်တော်အောင်မြင်မှုရနေပြီးတော့ဟိုတကယ်ကိုအောင်မြင်ထီရောက်မယ်ဆိုလို့ရှိရင်ပေါ့နော်ဒီနှစ်အကုန်လောက်မှာတို့ကာကွယ်ဆေးအလုံးတန်း100လောက်စပြီးတော့ဟိုထိုးပေးနိုင်မယ်ဆိုတဲ့အနေထားပေါ့လေဆိုတော့ဆရာအဲ့ကာကွယ်ဆေးအဲ့ဒီထုတ်နေတဲ့အချိန်မျိုးဆရာဘယ်လိုမြင်လဲရှင
်ဒီ medical field မှာရှိတဲ့ physician တွေကတော့ very ကျွန်တော်ကအကောင်းမြင်တဲ့အနေနဲ့လက်ခံ okay ဒီလို data အစပိုင်း data တွေမှာဒီလောက်ကောင်းတယ်ဒါပေမဲ့လည်းတကယ်ရော effective ဖြစ်သလားဆိုတာကိုကျွန်တော်တို့က antibody ပဲပေါ်လာသေးတာလေတကယ်လား effective ဖြစ်လားမဖြစ်လားဆိုတော့ကျွန်တော်တို့ကမသိသေးဘူးနောက်တစ်ခုက post vaccine effective ပေါ့เนาะ vaccine ထိုးပေးလိုက်တဲ့အခါမှာဘာဒီ consequence တခြားသောဘာလက္ခဏာတွေဖြစ်လာမလဲပေါ့တကယ်လက်ရှိပြီးတဲ့အခါကျတော့အသက်ဘယ်လောက်ကိုပေးလို့ရှိရင်ဘယ်လို respond လုပ်ပါလဲဒါရီကအများကြီးစကားပြောတာပေါ့เนาะဒါကြောင့်မို့လို့သူက age တို့သူက60အထိလာမသိကျွန်တော်ပြည်သောကကန့်သက်ချက်ထားတာဒါဒီ vaccine ကိုပေးထားတဲ့ trial တွေမှာပေါ့เนาะဆိုတော့ဒါရီကအစသူကကြည့်ရဒါပေမဲ့ တို့တွေးတဲ့အချက်တွေကတော့ယောက်ျားအောင်မိန်းမအောင် respond အတူတူပဲနောက်တစ်ခုကဒီဟိုတခြား underline ယောဂရှိတဲ့တွေပါလေသူတို့ကဘာမှမထားဟိုမခေါ်ပြထားတဲ့ခါကျတော့တကယ် healthy လူတွေကိုပဲသူတို့ထိုးထားတဲ့ခါကျတော့ကျွန်တော်တကယ်လက်တွေ့အသက်60ကျော်ကြီးအသက်90ကျော်ကြီးရောဒီ vaccine က safe ရမလားဆိုတော့သူတို့အများကြီးထပ်ပြီးတော့ data တွေကိုစောင့်အောင်ပ
ါကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုထင်ပေးပြီးတော့ကျွန်တော်တို့ဖြေချပေးခဲ့တဲ့ကျေးဇူးတင်ပါတယ်ရှင်19ကပ်ယောဂကာလာအတွင်းသတ်မှတ်ထားတဲ့ကန့်သတ်ချက်တွေကိုချိုးဖောက်မှုဆဆွဲချက်တွေနဲ့အရေးယူခံရတဲ့အမှုပေါင်းထောင်ချီရှိနေတဲ့အပေါ်လူအခွင့်ရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေစိုးရိမ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကပ်ယောဂကာလာ၄လလောက်အတွင်းမှာနိုင်ငံတော်အကြီးအကဲပြည့်စုံမှုဥပဒေပုံမှန်905ခါခွေဥပဒေပုံမှန်188ညမထွက်ရအမိန့်နဲ့ကုသယောဂကာကွယ်နိုင်နည်းဥပဒေချိုးဖောက်မှုတွေနဲ့ဆွဲဆိုထားတဲ့အမှုပေါင်း9000ကျော်ရှိနေကြောင်းလူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။အဲ့ဒီအထက်က2000ကျော်ကတော့ကုသယောဂကာကွယ်နိုင်နည်းဥပဒေချိုးဖောက်မှုနဲ့အရေးယူခံထားရပြီးကပ်ယောဂကာလအခက်အခဲတွေကြောင့်ဆန္ဒပြခဲ့ကြတဲ့အလုပ်သမားတွေအများအပြားပါဝင်နေတယ်လို့လည်းလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့အတန်ရဲ့ဒါရိုက်တာမောင်ဆောင်ခါကပြောပါတယ်
။တရားစွဲခံရတဲ့အကြောင်းရင်းတွေကဒီအလုပ်သမားတွေဆန္ဒထုတ်ပေါ်တဲ့ဟာတွေလည်းကိုဗစ်ကူးနဲ့အရေးကြီးရှိတယ်။ဥပမာလူကြီးတွေဝင်လုပ်တဲ့ဟာမင်းလာကြောင်တို့ဘာသာရေးဆူတောင်းဒီကျန်တော့အဲ့ဒါမျိုးလည်းပါတော့နော်ပြီးရင်ဒီအဲ့ဒီကအပြန်အလှန်ချင်းချောက်ပြောဆိုတာကြီးပြီးရင်အတမန်ဒီလူတွေလုပ်တဲ့ဟာဒီလိုရှိရတဲ့ quarantine ဝင်မှုကြီးနေတာရှိတယ်အဲ့ဒါမျိုးကြီးပဲဖြစ်ပြီးရင်တော့ဘာသာရေးဝေဖန်မှုတွေလည်းရှိရပါတော့ပြီးရင်နောက်တစ်ခါကျတော့ဆိုင်ဖွင့်ရေးရောင်းရေးဆက်ရောင်းတွေကိုကြားဆွဲခံတာမျိုးရှိရပါတော့တော်တော်များတယ်ဒီပုံပြန်လေးသူပေါ့ပြီးတော့ခံတရားထုတ်ခံရတဲ့အကြောင်းအရာများတယ်။အချို့အရာတော့ဒီဥပဒေကြောင်းများတော့ဆောင်ရွက်တင်တာမှန်တော်လည်းပဲပြစ်မှုပြစ်ဒဏ်မမြတာပေါ့။အဲဒီဟာကိုပဲအထူးပြုကျွန်တော်တို့ဘက်ကထောက်ပြချင်တာ။မှန်တယ်ရဲ့တော့ဒီပြစ်မှုနဲ့ပြစ်ဒဏ်မမြတဲ့ပြဿနာတွေအများကြီးတွေ့ရတာပေါ့။ကျွန်တော်ဥပဒေတစ်ခုယူလာပဲဒီပြစ်ဒဏ်အရေးကြီးဆောင်ရွက်တာပဲဒီအဲ့ဒါကအနည်းငယ်ပါကြည့်ရလဲဆိုတော့ပြစ်မှုပြစ်ဒဏ်ပြရမမြတာပေါ့နော်။အဲဒီဟာကအနည်းအရေးကြီးရပေါ့နော်။အခုဒီစားရီမှာဟိုတချို့ကြီးကဘာမှမဟုတ်ဘူးねထောင်းတဲ့တစ်နှစ်ကိုထောင်းတဲ့နှစ်တွေအထိကြခံနေရတာကြီးကျွန်တော်ကတွေ့ရတာပေါ့
ကက်ယောဂကာလာအေးယူခံရသူတွေထဲမှာကလေးတွေနေရပြန်လာကြတဲ့ရွှေပြောင်းအလုပ်သမားတွေပါဝင်ကြောင်းလဲလူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်တရားလက်တော်ရှင်နေဦးရောဘတ်ဆန်အောင်ကတော့ကက်ယောဂကာလာအေးယူခံရသူတွေအရေးအစိုးရတာဝန်ရှိသူတွေကအလေးထားစဉ်းစားပေးဖို့လိုအပ်တယ်လို့တိုက်တွန်းပါတယ
်ပေါ်ပေါက်နေတဲ့လူအခွင့်ရေးကိစ္စတွေကိုကိုဗစ်ကိုအကြောင်းပြုပြီးတော့ဆုံးရှုံးနင်းနာခံနေရမယ်ဆိုရင်လည်းမသိလျော်ဘူးကိုဗစ်ကာလစီမံချက်ကိုအကြောင်းပြုပြီးတော့တော့ဥပဒေကြောင်းရင်းနဲ့မညီညွတ်တဲ့အရေးယူဆောင်ရွက်မှုတွေလည်းရှိနေတယ်ဘာဖြစ်လို့လဲကိုဗစ်ဆိုပြီးတော့လုပ်နေတယ်ကိုဗစ်စီမံချက်နဲ့မကိုက်ညီတဲ့ကိစ္စတွေလည်းတချို့ကျွန်တော်တို့တွေ့နေရတယ်အဲ့ဒါကိုအပေါ်ပိုင်းကပုံကူများအနေနဲ့ပေါ့တော့တာဝန်ရှိတဲ့အကြီးအကဲများအနေနဲ့တာဝန်တဲ့မအောင်တော့လမ်းညွန်တင်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။ကက်ယောဂကာလအစီကံချိုးဖောက်မှုတွေနဲ့လူအများအပြားကိုတရားစွဲဆိုအရေးယူနေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ကလည်းမေလတဲမှာတော့တိုက်တွန်းခဲ့ပူပါတယ်။ညမထွက်ရအမိတ်အပါဝင်ကက်ယောဂကာလသွားလာလှုပ်ရှားမှုကန့်သတ်ချက်တွေကိုမလိုက်နာတာစောင့်ကြည့်စစ်ဆေးခံဖို့ပြက်ကွက်တာတွေလိုယောဂထိုင်းချုပ်ရေးစီကံတွေကိုချိုးဖောက်မှုတဲ့သူတွေကိုအရေးယူထောင်ချတာဟာလူလူကျမကြီးအတွက်အနှောက်လက္ခဏာဆောင်တဲ့ရလက်တွေသာထွက်ပေါ်လာနိုင်တယ်လို့လည်းသတိပေးထားပါရရှင်။ကျမအင်တနာထွန်းပါရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်
။မြန်မာနိုင်ငံကနေတရားမဝင်နေဆက်ဖြတ်ပြီးပြန်လာသူထိုင်းနိုင်ငံသား73ယောက်ကိုထိုင်းလူ့ရုံးရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံမြောက်ဝတီမြို့ကနေတောင်ရင်မြစ်ကိုလှေနဲ့ဖြတ်ပြီးထိုင်းနိုင်ငံမဲဆောက်မြို့ဘက်ကိုဝင်ရောက်လာသူထိုင်းနိုင်ငံသားအမျိုးသား9ဦးနဲ့အမျိုးသမီး6ဦးကိုကင်းလဲ့နေတဲ့အမှတ်လေးနေကြဆောင်တက်ကတွေ့ရှိပြီးဖမ်းဆီးထိန်းသိမ်းလိုက်တာပါကိုဗစ် -19 ကပ်ရောဂါကာလအသွားလာတွေကန့်သက်စစ်ဆေးနေချိန်မှာပဲမြန်မာနိုင်ငံဘက်မှရောက်နေတဲ့ထိုင်းနိုင်ငံသားတွေဟာတရားမဝင်နေဆက်ဖြတ်ကျော်ပြန်လာကြတဲ့အတွက်ဖမ်းဆီးလိုက်တာဖြစ်ကြောင်းထိုင်းမြန်မာနေဆက်အခြေစိုက်ရောင်ကြီးဥဒုသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ
်ဒီမိသားစုနဲ့အမျိုးသမီး6ဦးကိုဒီအမှတ်လေးပေါ့နော်ဒီဒီထိုင်းမြန်မာနယ်စပ်မှာထိုင်ထားတဲ့ဒီထိုင်းနေကြအမှတ်လေးစက်ကနေယူကြတော့ဆန်ကြီးရမိတယ်လို့ကျွန်တော်သတင်းရပါတယ်အဲဒီကတော့အားလုံး73ယောက်ပေါ့လူသား9ဦးလူသမီး6ဦးအဲဒီဆန်ကြီးရမိတဲ့အခါမှာစစ်စည်းတဲ့သက်ဆိုင်ရာနေပြီးတော့ဆန်ကြီးရမိတဲ့စစ်စည်းတဲ့အခါမှာသူတို့ကထိုင်းနိုင်ငံသားတွေဖြစ်နေတယ်မြန်မာပြည်ဘက်မှာဟို ုံးစားမတိုင်ခင်ရပါတော့အာကိုဗစ် -19 ရေဘောကာလမတိုင်ခင်လေးအနေပြီးတော့ရောက်ရှိလုံးလုံးနေတဲ့ဒီလိုကြည့်ရပါတယ်ဟုတ်ကဲ့
ထိုင်းဆိုရကတော့သူ့နိုင်ငံသားတွေအနေနဲ့တရားဝင်လမ်းကြောင်းကနေသွားလာသူမှန်သမျှကိုလေကြောင်းနဲ့ရောနေဆက်ကပါပြန်လာခွင့်ပြုထားတာပါဒါပေမဲ့လည်းနှစ်နိုင်ငံစလုံးမှာကပ်ရောဂါကာလခရီးသွားလာသူတွေကိုရောဂါကူးစက်မှုရှိမရှိသတ်မှတ်ရတဲ့အတိုင်းစောင့်ကြည့်စစ်ဆေးတာတွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလိုစောင့်ကြည့်စစ်ဆေးနေတဲ့စီမင်းသတ်မှတ်ချက်တွေကိုဖောက်ဖျက်သူတွေကိုတော့အရေးယူလေးရှိတယ်ဆိုပြီးဦးမိုးကျော်ကပြောပါတယ
်ထိုင်းနိုင်ငံသားတွေကတရားဝင်တကယ်လို့လုတ်ကန်အခွန်လမ်းတွေရှိလို့မြန်မာပြည်ရဲ့တရားဝင်သွားထားတဲ့ဆိုပြီးတရားဝင်လမ်းကြောင်းကနေပြီးတော့ပြန်လာလို့ရတယ်ကွာရင်တင်းတော့ဝင်ရမယ်သို့တော်လည်းပဲသူ့နိုင်ငံသားတွေအတွက်သားရှိတဲ့နေရာမျိုးတွေအစီအစဉ်ဆောင်ရွက်ထားတာမျိုးတွေတစ်ခါမှလည်းရှိရခဲ့ကြတယ်သူတို့မှအခွင့်အရေးရှိတယ်သူတို့လည်းပဲခုလိုကူးလာတာတို့ဘာလို့ဆိုတာကအစုံတရာပြည်စုံတဲ့ဒီလိုပြောင်းဝင်မှုနဲ့တွာလာထားတာမျိုးမရှိလို့များလားဆိုတာမျိုးတန်လျာရှိကြရလည်းရှိပါတယ
်ထိုင်းနိုင်ငံမှာနေဆက်တရားတွေတချို့ပိတ်ထားပြီးကုန်တော်ရေးလမ်းကြောင်းတွေရှိတဲ့နေဆက်လမ်းတွေကိုတော့မကြခင်ကပဲပြန်ဖွင့်ထားတာပါကုန်စည်တွေကိုတော့လေလမ်းကြောင်းကနေဖြတ်တန်းခွင့်ပြုထားပေမဲ့မြန်မာဘက်ကတော့လေလမ်းတွေပါပိတ်ထားဆဲဖြစ်ပါတယ်ထိုင်းဘက်ကတော့အိန္ဒိယချင်းနိုင်ငံကနေလာမဲ့သူတွေကိုဆက်လီနဲ့ဖြတ်ကူးတာတွေကိုတော့တားမြစ်ထားဆဲဖြစ်ပါတယ်တရားမဝင်လာကြတဲ့ထိုင်းနိုင်ငံသားတွေကိုတော့ဆက်လေးရဲ့စောင့်ကြည့်စစ်ဆေးဖို့အတွက်ထိုင်းရနာပိုင်တွေကခေါ်ဆောင်သွားပါတယ်ပြီးခဲ့တဲ့ရက်ကပဲမလေးဆားနိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးမြန်မာနိုင်ငံကိုပြန်ကြမဲ့လူတရာထက်မနည်းကိုလည်းထိုင်းဘက်ကဖမ်းဆီးခဲ့ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
အင်တာနက်ပေါ်မှာပထမဆုံးအကြိမ်ကျင်းပပြုလုပ်တဲ့ကမ္ဘာစစ်တူရင်အဖွဲ့ချုပ်ရဲ့44ကြိမ်မြောက်အိုလံပစ်ပြိုင်ပွဲရဲ့အခြေခံအဆင့်ပွဲစဉ်ဒီမှာမြန်မာအသင်းက3ရက်ဆက်တိုက်အနိုင်ရနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ COVID-19 ကပ်ရောဂါကြောင့်အွန်လိုင်းပေါ်ကနေကျင်းပရရဲ့ကမ္ဘာစစ်တူရင်အိုလံပစ်ပြိုင်ပွဲမှာအခြေခံအဆင့် Base Division ပွဲစဉ်တွေရှင်းပြရမှာမြန်မာအသင်းက3ရက်ဆက်တိုက်ရှုံးပွဲမရှိရကြောင်းအုပ်စုထဲမှာထိတ်ဆုံးနေရမှာရှိနေပါတယ်။ပုံမှန်ပြိုင်ပွဲတွေကနေနည်းပညာပြောင်းသုံးပြီးရှင်ပြန်ရလို့အခက်အခဲတွေရှိပေမဲ့အောင်မြင်မှုရအောင်ကြိုးစားနိုင်ခဲ့ကြောင်းပရမဆုံးအကြိမ်နိုင်ငံကိုစားပြုရှင်ပြန်ခွင့်ရခဲ့တဲ့ကိုဟန်မင်းစိုးကပြောပါတယ
်ကျွန်တော်တို့ဒီမှာကလပ်တီးမှာပဲသွားပြီးတော့ကစားတယ်တို့နည်းပညာနဲ့ပတ်သက်ပြီးတော့ကျွန်တော်ဖုန်းတော့နေကစားတာကျွန်တော်အားနိုင်ပါတယ်ဟိုနိုင်ငံအနေနဲ့ကစားတာကျွန်တော်ပြမောက်ဆုံးပဲအဲ့တော့ပြောပါလဲကျွန်တော်
2020ကမ္ဘာစစ်တူရင်အိုလံပစ်ပြိုင်ပွဲကိုနိုင်ငံပေါင်း163ခုကိုစားပြုအသင်းတွေကဇူလိုင်24ရက်ကစပြီးအုပ်စုပွဲစဉ်တွေမှာပါဝင်ရှင်ပြိုင်နေကြတာပါ Base Division အုပ်စုပွဲ3ရက်လုံးပြီးထားရဲ့15မိနစ်အချိန်အတွင်းကြိုးစားခဲ့ရကြောင်းမြန်မာအသင်းသားနောက်တဦးဖြစ်တဲ့မတ်မေစုလွင်ကပြောပါတယ်
အားရပြန်တော့ကိုရီးယားအိမ်မှာတခါလေးလေ့ကျင့်တခါလေးဖုန်းနဲ့လေ့ကျင့်တယ်ပုတ်ခင်းပြီးတော့လေ့ကျင့်တယ်ဒီအပြင်မှာကစားနေတော့နည်းနည်းလေးကွာတယ်ကွန်ပျူတာနဲ့ကွန်ပျူတာမောက်စ်တွေပိုင်းနဲ့ကြောင့်အများအားတော်တော်လေးလေးရှိမှသူကရတာအချိန်ရလေးရှိသေးတာ哦
သက်ဆိုင်ရာနိုင်ငံကြီးလိုက်ကိုစားပြုအသင်းတသင်းစီမှာဝိုင်းရင်ကစားသမား2ယောက်အမျိုးသမီး2ယောက်အသက်20အောက်1ယောက်ပြီးတော့မျိုးဆက်သစ်ကလေး1ယောက်စုစုပေါင်း6ယောက်သတ်မှတ်ထားပြီးအသင်းကောင်းဆောင်ကပတိန်1ယောက်ကကုတ်ကဲရတာဖြစ်ပါတယ်မြန်မာအသင်းကောင်းဆောင်ဖြစ်တယ်လို့မြန်မာနိုင်ငံစစ်တူရင်အဖွဲ့ချုပ်ရဲ့ညီပညာကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဦးသားဆန်ကတော့မကြသေးခင်နှစ်တည်းကစလို့ပြင်ဆင်မှုတွေရှိနေတဲ့အကြောင်းအခုလိုပြောပြပါတယ
်။ပြီးခဲ့တဲ့2017မှာလာတဲ့တက်နီကယ်ကော်မတီဖွဲ့တာပါ။တက်နီကယ်ကော်မတီကဒီလိုပြိုင်ပွဲအတူတူကြီးပတ်တယ်ဖြစ်ပါတယ်နော်။လက်ရှိပြိုင်ပွဲဝင်နေရတော့တော်တော်လေးလေးရကောင်းပါတယ်။
Base Division မှာရလက်ကောင်းတဲ့မြန်မာအသင်းအပါအဝင်12သင်းဟာနောက်တဆင့် Division 4မှာတခြားအသင်းတွေနဲ့ထပ်မံရှင်ပြန်ရမှာဖြစ်ပါတယ်။စစ်တူရင်အိုလံပစ်ပြိုင်ပွဲနောက်ဆုံးအကြိမ်ကျင်းပခဲ့ပူတဲ့2018ခုနှစ်မှာတော့တရုတ် American, Russia, Poland, England, India, Vietnam, Armenia, ပြင်သစ်နဲ့ Ukraine စတဲ့နိုင်ငံပေါင်း10နိုင်ငံကအဆင့်လိုက်အနိုင်ရရှိခဲ့ရဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပို့ထားတာပါ။
VOA မြန်မာပိုင်းအင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဘူးဆက်ပြီးကမ္ဘာသတင်းမီဒီယာမှရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြတင်ပြပေးမှာပါ။ကျွန်တော်ကတော့မျိုးစစ်ဆောင်မ။မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်စကလုံးစစ်ပွဲဆင်နေခြင်းဆိုတဲ့ကောင်းစင်နဲ့ Nikkei Asian Review မှာ UE Chinita ရေးသားတဲ့ဆောင်မကိုကောင်းလို့တင်ပြမှာပါ။အရှိတောင်အရှဒေသမှာတရုတ်ကသူ့ဩဇာလွှမ်းမိုးရေးတိုးမြင့်လာနေတဲ့အပေါ်မှာမြန်မာဖိလစ်ပိုင်နိုင်ငံနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားမှာစကလုံးထိုးနှက်တိုက်ခိုက်မှုတွေပြန်လည်လုပ်ခဲ့ကြပါတယ်။အရှေ့တောင်အာရှဒေသအတွင်းရှိအမေရိကန်တပ်မတွေကတရုတ်ဆိုးရရဲ့မူဝါဒကိုတိုက်ခိုက်တဲ့စကလုံးနေနဲ့ရင်းမီဒီယာတွေမှာအသိအရေးသားခဲ့ကြပါတယ်။ဇူလိုင်လ18ရက်နေ့ထုတ် ARD သတင်းအွန်လိုင်းမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ ဂျော့ဆစ်လေကတရုတ်ရဲ့မြန်မာနိုင်ငံပေါ်ဝင်ရောက်ဆက်ဖက်မှုကိုစောင့်မားဖြစ်ရေးသားပြီးရှင်းချခဲ့ပါတယ်။အထူးသဖြင့်နိုင်ငံနောက်ဖက်ပိုင်းကကြောက်ဖြူစကန်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုဝင်ရောက်ဆက်ဖက်နေတာဖြစ်ပြီးဒါကတရုတ်အစိုးရရဲ့ဘက်ဒန်ရိုခေတ်သစ်ပိုလမ်မာစီမံကိန်းကြီးအထောက်အကူပြုရေးတိုးမြှင့်မှုဖြစ်တယ်လို့យေသထားပါတယ်။ဒါဟာအခြေခံစောက်ဦးစီမံကိန်းတွေအထူးစီးပွားရေးဆောင်တွေကကြွေးမြင့်တဲ့စီမံစကန်ထည့်ချုပ်တာတွေကိုဖြစ်ပေါ်စေပြီးမြန်မာပြည်သူတွေထက်တရုတ်ကိုပိုပြီးအကျိုးဖြစ်သွားစေတယ်လို့စစ်ပလေကយေသထားပါတယ်။ဒါအပြင်သူကထပ်ပြီးမြန်မာမျိုးသမီးတွေကသရုပ်သမီးအဖြစ်တရုတ်မြန်မာနယ်စပ်ကိုလူကုန်မှုခံရပြီးတရုတ်မိသားစုတွေစီရောင်းစားခံရတယ်လို့ပြောပါတယ်။တရုတ်ကုမ္ပဏီတွေကငှက်ပြောဆိုင်ပြမှုတွေကိုအမြတ်ထုတ်ဖို့အတွက်ရည်ရွယ်ဆိုင်ပြပြီးတရုတ်မြန်မာနယ်စပ်တစ်လျှောက်တရားမဝင်မျိုးဝေစေဝါထုတ်လုပ်မှုတွေကိုလည်းပြုလုပ်ကြတယ်လို့ဆိုပါတယ်။ဒါအပြင်သူကမြန်မာပြည်နဲ့မဆိုင်ပေမဲ့တရုတ်ကတောင်တရုတ်ပင်လယ်ပြင်မှာအခွင့်အရေးတွေတောင်းဆိုနေတာကိုပြစ်တင်ရှင်းပြခဲ့ပါတယ်။အမေရိကန်ယာယီတန်ရုံတာဝန်ခံဆာမာကိုတရုတ်ဘက်ကလည်းချက်ချင်းထိုးစစ်ဆင်တုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံရှိတရုတ်တန်ရုံကအမေရိကန်ရဲ့ထုတ်ပြန်ချက်ကိုဒီကုကောင်းဆန်ဆက်ဆုပ်ဖွဲ့ရာကောင်းပြီးရုပ်ဆိုးစေတယ်လို့သူတို့ရဲ့ဝက်ဘ်ဆိုက်တွေနဲ့ဆိုရှယ်မီဒီယာတွေအနေနဲ့ရေးသားဖော်ပြခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကနှိမ်နင်းမှုမှာအမေရိကန်ကရေကြက်ရှိရှိလက်လူရှုခဲ့တာဖြစ်ပြီးမြန်မာပေါ်ဆက်လက်ဖိအားပေးခဲ့ပြီးဒါဟာအမေရိကန်ရဲ့ခင်းနောက်ကျနေတဲ့စစ်ရေးတိုက်ပွဲသဘောထားဖြစ်တယ်လို့လည်းဆိုပါတယ်။တရုတ်နဲ့မြန်မာချစ်ကြည်ရင်းနှီးတဲ့ဆက်ဆံမှုကိုစိတ်ဝမ်းကွဲပြားအောင်အမေရိကန်ကလှုပ်တာဖြစ်ပေမဲ့အောင်မြင်မှာမဟုတ်ဘူးလို့လည်းយေသထားပါတယ်။အမေရိကန်ကမြန်မာနိုင်ငံကိုလူ့ခွင့်အခြေအနေတွေကိုတိုးတက်လာအောင်တိုက်တွန်းနေပေမဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်နိုင်မှုအတွက်မြန်မာနိုင်ငံနဲ့ခိုင်မာတဲ့စီးပွားရေးဆက်ဆံမှုကိုထိန်းသိမ်းနိုင်ဖို့မျှော်လင့်နေပါတယ်။အပြည့်အစုံကိုတော့ www.asia.nikkei.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီ American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြမပင်လယ်ပြင်မှာတရားမဝင်ငါးဖမ်းဆီးသူတွေကြောင့်ငါးတန်ဇတာရှာပမှုတွေနဲ့ကြုံတွေ့နေရတယ်လို့သိရပါတယ်။ဘလို့ရီကြုံတွေ့နေရတယ်ဆိုတာကိုကြည့်ချရအောင်ပါမြမပင်လယ်ပြင်မှာငါးဖန်ခွက်စုစုပေါင်း125ခွက်ရှိပါတယ်။တနင်္သာရီတိုင်းဒေသကြီးမှာ45ခွက်၊ဧရာဝတီတိုင်းဒေသကြီးမှာအခွက်40နဲ့ရခိုင်ပြည်နယ်မှာ26ခွက်၊မွန်ပြည်နယ်မှာတော့14ခွက်ရှိတယ်လို့သိရပါတယ်။မွန်ပြည်နယ်မှာရေလွတ်ခွက်ဧရိယာအနည်းဆုံးဖြစ်ပေမဲ့ငါးရရှိမှုနှုန်းကတော့နှစ်စဉ်အထွတ်နှုန်းကောင်းခဲ့တယ်လို့သိရပါတယ်။လက်ရှိချိန်ဒီမှာတော့ငါးတန်ဇာတာတွေကိုအလွန်ကျွံသုံးဆွဲမှုတွေနဲ့ရေလုံငန်းဆိုင်ရာစည်းကမ်းတွေနဲ့ဥပဒေတွေကိုချိုးဖောက်မှုတွေကြောင့်ငါးထွက်နှုန်းတွေလျှော့ချခဲ့ပြီးတော့အချို့ငါးမျိုးစိတ်တွေကတော့ကွယ်ပြောက်လို့နီးပါဖြစ်လာခဲ့တယ်လို့မွန်ပြည်နယ်ငါးလုံငန်းအဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌဦးခင်မောင်ကြီးကပြောပါတယ်
မွန်ပြည်နယ်တစ်ခုလုံးကိုပြောရမယ်ဆိုရင်တော့တရားမဝင်ငါးဖမ်းဆီးမှုဒါရီယာ overfishing ပေါ့တရားလုံးဖမ်းဆီးမှုများတာပေါ့ငါးမျိုးသုံးမှုတွေဖြစ်တယ်ဆိုတာပဲတရားဇာတာတွေပြည့်စုံရဲ့ဆိုတာပဲသူတို့တွေတရားလုံးဖမ်းဆီးလို့ငါးကိုအဲ့ဒါကြောင့်မလို့ပဲတစ်ချိန်တုန်းကတော့တော်တော်လေးကိုရှားပါခဲ့တယ်အစင်လာအားကျတော့မွန်ပြည်နယ်ကငါးထွက်ကုန်ရန်ကောက်တော့
မွန်ပြည်နယ်ဟာရေလွတ်ခွက်ဧရိယာအနည်းဆုံးဖြစ်ပေမဲ့ငါးထွက်နှုန်းကောင်းခဲ့တဲ့ရေလွတ်ခွက်ဖြစ်ပါတယ်လက်ရှိအချိန်မှာတော့ငတလောက်ငပုတ်တင်းကပလူးကက်ကူရံငရောင်ငါးမျိုးတွေကတော့ပြက်ွယ်လို့နီးနီးဖြစ်လာခဲ့ပြီလို့ဒေသခံငါးအဝေထိုင်တွေကပြောပါတယ
်စည်းကမ်းမဲ့ငါးဒီဖမ်းတဲ့အတွက်ဒီကတော်တော်လေးကိုမရှိနီးပါလောက်ရာခိုင်နှုန်းနဲ့တွက်မှဆိုရင်တော့ဆစ်ဆက်ရာခိုင်နှုန်းလောက်ကုန်သွားသလိုဖြစ်သွားတယ်အစီအများဆုံးအဓိကပြောက်ွက်တာကတော့ငတလောက်ပေါ့ငတလောက်ကပ်ပလူနောက်ငရောင်ကြီးအဲကတ်တဘောင်းနက်ကတော်ပေါ့ငပုတ်တင်ဒါတွေကတော့ငပုတ်တင်ကတော့ဟိုအားလုံးထဲမှာတော့ဟိုကြံနေကြပေါ့နော်ထိုက်ပြတော့ကြံနေကြံတဲ့ငါးတွေကတော်လေးပြောက်သွားတယ
်မွန်ကြီးနယ်မှာငါးတည်ရန်ဇာတာတွေကိုထိခိုက်မှုမရှိစေရေးအတွက်ငါးလုံငန်းဦးစီးဌာနက တမတ်ထားတဲ့စီကံချက်တွေထုတ်ပြန်ထားပြီးဖြစ်ပါတယ်ဒေတာခေါ်တန်စကားပိုင်ကြားပိုင်ဂါးများဖြင့်ငါဖန်ဆီးမှုကိုခွင့်မပြုကြောင်းတမတ်ထားသလိုမွန်ကြီးနယ်မှာရေချူဥပဒေအရမြေချောင်းတွေမှာငါပဖက်ရရာတီအနေနဲ့လေမေလာကနေဇူလိုင်လကုန်ထိတမတ်ထားပြီးတော့ရေငန်ဥပဒေအရပင်လယ်ပြင်မှာငါမဖက်ရရာတီအရဇွန်လကနေအောက်ဂတ်စ်လထိတမတ်ထားတယ်လို့သိရပါတယ်ခုလိုငါတင်ရန်ဇာတာတွေထိခိုက်လာတာကလေတရားမဝင်ငါဖန်ဆီးသူတွေအနေနဲ့ငါလုပ်ငန်းဦးစီးဌာနကထုတ်ပြန်ထားတဲ့စီကံချက်တွေကိုလိုက်နာခြင်းမရှိတဲ့အပြင်ငါဖန်လိုက်စင်မရှိဘဲနဲ့အချိန်ခါမရွေးဖန်ဆီးနေတာကြောင့်ဖြစ်တယ်လို့ဒေတာကန်တွေကသုံးသပ်ကြပါတယ်။ရေလုပ်ငန်းလုပ်ကင်သူကိုရင်းအောင်ကသူ့အမြင်ကိုခုလိုပြောပါတယ်
။လက်ရှိကျွန်တော်တို့လုပ်စားနေကြတယ်ဒီတန်တကာတွေကကတော့ပေါ့ဝင်ကြီးခိုးလို့ပေါ့လက်ဆံလို့တိုးတွေဆက်ရှိနေဆက်လုပ်နေလို့ဘယ်လိုမျိုးပေါ့အခုတို့ကဘယ်လောက်ထိဆိုးလဲဆိုလို့ရှိရင်တို့ဝမ်းကြီးတွေကထွက်သွားတာရေပဲရှိတာဒီနေ့အသားချလာပြီးတာနဲ့အခုဖြစ်ပြီးတာနဲ့ဘာမှအကောင်ပေါက်တာနဲ့တော့မလုပ်ဘူးအတူတောင်သေးတာဆိုလို့မပြောနဲ့နောက်သူ့နဲ့ကြီးတဲ့ငားမကြီးဆိုလို့ရှိရင်10 15 20လောက်ရှိတယ်ငါသူ့ကိုခိုးပါလို့မရသူကကျွန်တော်တို့ပိုက်ပိုက်လို့မဟုတ်ဘူးသူကဖော့ပိုက်ကိုတိုးရင်တော့တိုးလို့မရကျွန်တော်တို့နေတဲ့ဘယ်တော့ဘူးတန်စကားကိုလက်ရှိကျွန်တော်တို့ရဲ့တန်စတာထိန်းသိမ်းမှုဆိုတာတော့ပိုအပ်တယ်
ရုပ်လုံငန်းလုတ်ကိုင်းသူမတ်တီတာကလည်းသူမရဲ့အမြင်ကိုခုလိုပြောပါသေးတယ်
။အငယ်စဉ်တည်းကမိသားတွေလက်ထက်တွေကဘိုးဘွားလက်ထက်တွေကဒီရေလုံငန်းတောင်ဝမ်းပိုက်ပဲလုပ်တယ်။ကျမအိမ်အောင်ကြာပြီး23နှစ်ရှိသွားပြီဒီလုံကိုဆက်လိုက်ပြီးတော့ကျမနာမည်နဲ့ပဲခွန်ချိန်ပြီးလုပ်တယ်။ငရင်းငတန်ငါမဖမ်းအောင်ဆိုတော့ကျမတို့သိတယ်။၃လပိုင်း31ရက်နေ့မရခင်နေရာကျမတို့ဒါအောင်နာရတယ်။အခုအခါကျတော့ဘလို့ဖြစ်လဲဆိုတော့ကျမတို့တကယ်တရားဝင်လုပ်တဲ့လူတွေကနာပြီးတော့တရားမဝင်တဲ့ပိုက်ပွက်တွေနဲ့ဖမ်းတဲ့လူတွေကပင်လဲပင်မှာယနေ့ထိဖမ်းနေတော့မှာ
မွန်ကြီးနယ်အတွင်းမှာပင်လဲပင်မှာကန်ဝေးငါးဖမ်းရရင်320စီကန်းကြီးငါးဖမ်းရရင်1244စီရှိပြီးတော့ငါးလုံငန်းဦးစီးဌာနရဲ့တရားဝင်ခွင့်ပြုချက်နဲ့ငါးဖမ်းစီးခွင့်ပြုထားပေမဲ့လည်းတရားမဝင်စီးကတ်မဲ့ငါးဖမ်းနေတဲ့လှေတွေကတော့တရားဝင်ခွင့်ပြုပေးထားတဲ့လှေထက်နှစ်ဆကျော်ခန့်ပိုများနေတယ်လို့သိရပါတယ်ဒါအပြင်တရားမဝင်ငါဖမ်းနေကြသူတွေအနေနဲ့လည်းတားမြစ်ချက်တွေကိုချုပ်ဖောက်ကြတဲ့အပြင်ငါတရားစာတတွေကိုရှားပါးစေမဲ့နီးလန့်တွေကိုသာအသုံးပြုပြီးတော့ငါရှာနေကြတာဖြစ်တဲ့အတွက်ငါလုပ်ငန်းဦးစီးဌာနအနေနဲ့ဥပဒေချုပ်ဖောက်သူတွေကိုပြစ်ဒဏ်ချမှတ်တဲ့လို့ဒေတာခံရေလုပ်ငန်းလုပ်ကိုင်သူတွေကပြောပါလေ။
တို့ကသူဆင်းနေရေဆိုတရားမဝင်တော့ငါအသေးလေးမုံအကုန်သူတို့ရတယ်ကျမတို့မှာဒီတရားဝင်နဲ့ပိုက်ကွဲနဲ့ဆိုတော့ငါးရှာတဲ့ခါကျကျမတို့ကရှာတယ်တို့တော့မဆင်မပြေဘူးကျမတို့ရေရှည်ဆိုနောက်ဆိုလေတွေပိုက်တွေမလုံစားမှရတော့ငါးတုံးပဲလို့လုံစား
မွန်ပြည်နယ်မှာတရားမဝင်စီကတ်မဲ့ငါးဖမ်းသူတွေကိုပြည်နယ်အစိုးရအစီအစဉ်နဲ့ငါးလုပ်ငန်းဦးစီးဌာနရေလုံသားအစုအဖွဲ့တွေရဲတပ်ဖွဲ့ဝင်တွေအုပ်ချုပ်ရေးအဖွဲ့တွေပါဝင်တဲ့အဖွဲ့တွေကပူးပေါင်းပြီးတော့ပင်လယ်ပြင်ထိဖမ်းဆီးလုပ်ငန်းတွေကိုဆောင်ရွက်နေကြပေမယ့်တရားမဝင်စီကတ်မဲ့ငါးဖမ်းသူတွေညှို့နှဲသားခြင်းမရှိဘူးလို့ဒေသခံတွေကပြောကြပါတယ်မွန်ပြည်နယ်အတွင်းကရေတရန်ဇာတာတွေကိုထိမ့်သိမ်းဆောက်ရှောက်နိုင်ဖို့အတွက်ကတော့ငါးလုပ်ငန်းဦးစီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကပဲတာဝန်ရှိနေတာမျိုးမဟုတ်ဘဲနဲ့ရေလုပ်ငန်းလုပ်ကိုင်နေသူတွေငါးတိုင်များနဲ့မွန်ပြည်နယ်ကဒေသခံများအားလုံးကပါအသိစိတ်တက်နဲ့ဝိုင်းဝန်းထိမ့်သိမ်းဆောက်ရှောက်နိုင်မှဖြစ်နိုင်မယ်လို့လည်းဦးတန်းထေကခုလိုပြောပါတယ
်။ပြောပြအောင်ဆိုတာကတော့အကုန်လုံးညီညွတ်မှရမယ်ငါးဦးစီးဌာနတစ်ခုတည်းအနေနဲ့ဆိုလဲငါးဦးစီးဌာနကတော့ပင်လယ်ရဲကိုဆင်းပြီးတော့ဒီလိုမျိုးတော့လောက်ခဲ့တဲ့အစင်လာမရှိဘူးဒီလိုကားငယ်တွေနဲ့ပေါင်းတယ်ကျွန်တော်တို့ငါးလုံးကအဖွဲ့ချုပ်နဲ့ပေါင်းတယ်ဒီလိုပေါင်းပြီးတဲ့အခါကျတော့ပင်လယ်ရဲဆင်းခဲ့တဲ့အစင်လာဆိုတာရှိအရင်တော့ဒီပင်လယ်ဆင်းခဲ့တဲ့အစင်လာတော့မရှိပါဘူးငါးဦးစီးဌာနအနေနဲ့တော့အဲ့တော့တို့လက်တွဲပြီးတော့ဆက်လုပ်မယ်ဆိုလို့ရှိရင်တော့လုပ်ခွင့်ရမယ်ဆိုလို့ရှိရင်တော့ဒီဟာမကြပါဘူးပပျောက်နိုင်ပါတယ်အခုကျွန်တော်တို့လုပ်နေတာပန်းနိုင်ရောက်ခံနေပါပြီ
ငါးလုပ်ငန်းဦးစီးဌာနကစီကန်းတွေနဲ့ရေလုပ်ငန်းဆိုင်ရာဥပဒေတွေကိုချိုးဖောက်ပြီးတော့ငါဖတ်နေကြတဲ့သူတွေရှိနေပေမဲ့လည်းအေးအေးယူတဲ့အပိုင်းမှာတော့အားနည်းချက်တွေရှိနေတဲ့အတွက်ခုလိုရေတယံဇာတတွေဆုံးရှုံးသွားခြင်းဖြစ်တယ်လို့ဒေတာခန်တွေကသုံးသပ်ပြောဆိုနေကြပါလိမ့်ရှင်။ကျမမေတ္တချန်ဟိမမြစ်မခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
တ ဒေါက်တာရှင်များရှင်ကျွန်မတင်ပြထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ကိုဗစ်-19ကပ်ရောဂါကြောင့်အလုပ်အကိုင်းနားထရတဲ့အမေရိကန်လုပ်သားတွေမူလအလုပ်ပြန်ရဖို့မသေးမချာဖြစ်နေပြီလို့ ABC3 ကိုဗစ်-19ကြောင့်အလုပ်နားထရတဲ့အမေရိကန်တွေကြားမူလအလုပ်ကိုင်းပြန်ရှိရေးအလားအလာအခြေအနေတွေကိုစူးစီးတင်ပြပေးပါမယ်ရှင် American Pirasu, Maryland, Pine, Baltimore, Muka, Toe, Ning, Piotaraba. Tugaro, Baltimore, Muleka, Hilton Hotel, Winan Pippi, Mala Greca, Lonani Arab, Pippari. Winanwe go, Yashi, alone, Nala Dajau, Siboy, Longandre, Baby Po, now Diwali Campo, Lampo, and Dwazira, Pitlo, Windandre go, Yeshi, Laza, Bibu, Lemlo, Doraba. Alokani Yayi Nakayade Windandri Nine Mula Lodri Bianyabu Myolin Jem Sheep Chilla Chabade. Bigede Ibila Donga Suye Along Nakan Taya Duri Ye Kunaseshi Yagai Nunga Yayi Be Along Naya Raba Lu Yusa Kecharaba. Akuro Mula Lodri Bianyabu Myolintu Lisa Kune Yagai Nunti Jan Sintuare Lu Ibidri Agency Ne Enoasi Luru Sesan Ye Dudidana Sintaru ဖို့တွဲပြုလုပ်တဲ့စစ်တမ်းကဖော်ပြပါတယ်ဒီစစ်တမ်းအရဆိုရင်တော့အကြမ်းဖြင့်ဝန်ထမ်းစေတန်းလောက်ဟာအလုပ်တည်ရှာကြရတော့မှာဖြစ်ပါတယ်ပူတွဲစစ်တမ်းပြုစုတဲ့အေဘီနဲ့အန်အိုအာစီစင်တာရဲ့လက်ထောက်ညွှန်ကြားရေးမှူးဂျင်နီဖာဘန်စ်ကအခုလိုပြောပါတယ် Zip recruiter ga lo ta sa ya si bwa ye pinya shin Julia Pollack ga ro alo kai song song ya de mi ba dwe chong dwe ni ya de akhe khe de khu ga kle din chang ni mi shi da ne la me sa tin ne online ga ni chang de cha me kle dwe ko saung shao ji jet pho lo at ni da be phit de lo pyo ba de kabe yoga ga set pi ro phit ni da chang si bwa ye longan dwe a ni ne set pi phwin le pi akhe khe jor lwa bo ju sa ja me so ye le a phi wa pyan le kaung mon la bo ga nit ne chi a chin yu ya me lo le si bwa ye pinya shin Pollack ga pyo ba de
Many businesses are now realizing that the losses they've absorbed will
when it can happen ga now la me ne twi ma be phit la me chi ni ba dilu phit ya da ga le di ni chong twi ni ya de akhe khe chang thikai ya da de ma hoh phe ne thru ye siwa ye maha biwa ta khu lo pyaung le la mu chang le phit ba de
that's changing their whole business strategy
le shi ma do a lou na khan tha ya tu ri ga a so ya ye a lou le me khan sa khwin ya tha bi me lo le a lou tit twi ko le pyan pi lo shao tha sha pwe ni cha ba de ဒါပေမဲ့လုတ်သိရနိုင်တဲ့အလားအလာကလည်းထင်သလောက်မလွယ်ပါဘူး။ဒေါ်အေးအေးငိမ့်ရဲ့အတွေ့အကြုံကတော့
စဉ်းစားတယ်မြင်စဉ်းစားတယ်အမြဲလိုလိုလျှောက်တယ်။တချို့လူတွေပြောပြရကြရတော့ပေါ့သူတို့ကအများကြီးပထမတော့က lay off တွေပေးထားတော့အခုတကယ်တကယ်သူတို့အလုပ်တွေပြန် run တဲ့အခါကျတော့သူတို့လူတွေကိုပဲအရင်ပြန်ခေါ်တာပေါ့နော်။သူတို့လူတွေကဝင်ပါလဲငင်းနေဆိုတော့မှကိုယ်တွေနောက်လူတွေကိုအစ်စ်ပြန်ခေါ်မယ်ဆိုတဲ့အကြောင်းကိုပြောတယ်။
ရှောင်းလင်းကတော့အလုတ်တစ်ကကျွမ်းကျင်မှုအစ်စ်ပြန်ပြီးတော့လိုအပ်အောင်မယ်လို့ပြောလာပါတယ်
။ကျွန်တော်လည်းအဲ့လိုမျိုးထုတ်တာမဟုတ်တဲ့အတွက်ကြောင့်လေအော့ဆိုတော့ဘယ်လောက်ကြာမလဲဆိုတော့ကျွန်တော်လည်းမသိဘူး။အေးကျွန်တော်လည်းပါဖြစ်ဖြစ်ပေါ့လူပိတာလို့ဆိုတော့ကိုကနားလဲတယ်ဆိုတော့လိုအပ်ကိုရဲ့တဘောဖြစ်တာပေါ့အဲ့ဒါကြောင့်ကြမ်းလို့ဖို့တော့သိကိုလည်းဟုတ်
မကြခင်ကလှုပ်ထားတဲ့ AP နဲ့ NORC သုတေသနဌာနရဲ့ပူးရဲစစ်တမ်းကိုခြုံငုံတုံ့တက်ရရင်တော့အမေရိကန်ထက်ဝက်နီးပါးကသူတို့ကိုယ်တိုင်ဒါမှမဟုတ်လေသူတို့ရဲ့မိသားစုဝင်တွေ COVID-19 ကပ်ဘေးကြောင့်ဝင်ငွေရော့ကြရတယ်လို့ဖြေကြားကြပါတယ်။ဒီထဲမှာဆိုရင်28ရာခိုင်နှုန်းကကိုယ်တိုင်ဒါမှမဟုတ်လေမိသားစုဝင်တူဦးအလောက်ကရာကြီးနားနေရတယ်လို့ဖြေကြားပြီး33ရာခိုင်နှုန်းကတော့အလုတ်ချိန်ရှော့ချခံထားရပါတယ်24ရာခိုင်နှုန်းကတော့လစာမဲ့ခွင့်ယူထိုက်ချရတဲ့အကြောင်းနဲ့29ရာခိုင်နှုန်းကတော့လုတ်အားကလစာရှော့ချခံထားရတယ်လို့ပြောကြပါတယ်အခုလေးလာချက်စစ်တမ်းတစ်အရာတော့အမေရိကန်16ရာခိုင်နှုန်းကအခုလက်ရှိအခြေအနေထက်ရှေ့လျှောက်ငွေရေးကြေးရေးပိုပြီးတော့အခက်တွေ့လာမယ်လို့ပြောဆိုနေကြပါတယ်ရှင်ကျမသင်ကြီးထိုက်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကမ္ဘာမှာအအောင်မြင်ဆုံးအွန်လိုင်းရုပ်သံလိုင်းကြီးဖြစ်တဲ့ Netflix လိုင်းကိုဝယ်ယူကြည့်ရှုသူတွေကိုရိုနာဗိုင်းရပ်စ်ကပ်ဘေးကာလမှာအများကြီးများလာတာမှာဧပြီလကနေဇွန်လအတွင်းမှာသူတို့ရုပ်သံလိုင်းကိုဝယ်ယူကြည့်ရှုသူအသစ်10%+ရှိခဲ့တာကြောင့်တာမန်အချိန်တွေထက်သုံးစားများခဲ့တာပါဒါကြောင့်မလို့ဇွန်လကုန်အထိစီးရင်ရဆိုရင်ဒီကမ္ဘာလုံးကနေပြီးတော့ Netflix ရုပ်သံလိုင်းကိုလစဉ်ကြည့်ပြီးဝယ်ယူထားသူပေါင်း193သန်းရှိပြီးတော့သူ့ရဲ့အကြီးဆုံးဈေးကွက်ဖြစ်တဲ့ American ပြည်အောင်စုနဲ့ Canada နိုင်ငံတို့မှာနေမယ်လာပြီးလိုင်းဝယ်ယူထားသူတန်း90ရှိပါတယ်အဲ့ထက်မှာ26သန်းနီးပါးကဒီနေ့ရဲ့ပထမနှစ်တဝက်6လအတွင်းမှာ Netflix ကိုလစဉ်ကြည့်ပေးဖို့မှတ်ပုံတင်တဲ့ဖောက်တဲ့သစ်တွေဖြစ်ပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးတင်ပြီးတော့နိုင်ငံတော်တော်များများမှာအိမ်ပြေမထွက်ရ၊ညမထွက်ရအမိန့်တွေထုတ်ပြန်လိုက်တာကြောင့်အိမ်ကနေပြီးတော့ရုပ်ရှင်နဲ့ရုပ်သံအစီအစဉ်တွေအဆုံကြည့်လို့ရတဲ့ Netflix အပါအဝင်အွန်လိုင်းရုပ်သံလိုင်းတွေမှာဖောက်တဲ့သစ်တွေအများကြီးရခဲ့ကြတာပါ။ဒါနဲ့ဒီ COVID ကပ်ဘေးကြောင့် Hollywood American ရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးရပ်တန့်သွားခဲ့ပြီးတော့ရုပ်ရှင်ထုတ်လုပ်ရေးတွေလည်းမလုံမရှားနိုင်ဖြစ်ခဲ့ရတာမလို့အခုဆိုရင် Netflix အတွက်ရုပ်ရှင်ကားသစ်တွေ၊ရုပ်သံဇာတ်လမ်းသစ်တွေအများကြီးမရှိတော့တာမလို့သူတို့စီမှာကြည့်စရာတိတ်မရှိတော့ရင်ဖောက်တယ်တွေရောကုန်တာမျိုးဖြစ်နိုင်ပါလေအခုဆိုရင်တချို့ဒေသတွေမှာစီကံတင်းကျပ်မှုတွေလျှော့ပေါ်ပြီးပြီးတော့လုပ်ငန်းတွေပုံမှန်နှီးပါပြန်လည်လက်ပတ်ကုန်ပြီဆိုပေမဲ့ Netflix ကတော့ဖြောပြေးကန်တာမှာထိတ်ဆုံးကဆက်ပြီးတော့နေရာယူထားနိုင်တယ်လို့ဈေးကွက်စောင့်ကြည့်သူတွေကသုံးသပ်ထားပါတယ် Netflix ရဲ့အစုရှယ်ယာဈေးကလည်း COVID-19 ကိုကမ္ဘာကပ်ရောဂါဖြစ်နေစတင်ကျင်းကျတဲ့မတ်လ17ရက်နေ့ကလေးကဆိုရင်50ရာခိုင်နှုန်းတက်လာတာဖြစ်ပါတယ်
to do what I do.
Director Christopher Nolan ရိုက်ကူးတဲ့ထိုင်းနေရုပ်ရှင်ကရုံတင်မဲ့ရဲ့နောက်တစ်ခါထပ်ပြီးရွှေ့ရပြန်ပါပြီ။ Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ထိုင်းနေရုပ်ရှင်ကကို COVID ကာလလုံးရုပ်ရှင်ရုံတွေပြန်ဖွင့်ဖွဲ့ဥတဲ့ရုံတွေရုပ်ရှင်ကဖြစ်နေပထမဇူလိုင်18ရက်နေ့မှာတင်မယ်လို့ပြောပြီးတော့နောက်တော့ဇူလိုင်31အဲ့ဒီကနေပြီးတော့ဩဂုတ်17ဆိုပြီးတော့ရက်ရွှေ့ထားတာကနေပြီးတော့အခုနောက်ဆုံးထပ်ပြီးရက်ရွှေ့တော့ဘယ်ရက်ရုံတင်မလဲဆိုတာရက်ထည့်ပြီးတော့မကြေညာသွားပါဘူး။ ဒေါ်လာတန်းနေရအကုန်ကြခံပြီးတော့တကယ်လေရင်ဟိုတော့မှဖြစ်စည်းရဲ့ခံမှာတုံးခဲ့တဲ့အဲ့ဒီရုပ်ရှင်ကရုံတင်ဖို့လူများကလည်းစောင့်မျှော်နေတာဖြစ်ပါတယ်ဒီရုပ်ရှင်ကနဲ့အမေရိကန်ပြည်အောင်စုတွေမကတကဘာလုံးရုပ်ရှင်ယုံသွားတဲ့ယဉ်ကျေးမှုပြန်အစပြုနိုင်မယ်လို့ဒေါ်ရိုက်တာနိုလန်ကမျှော်လင့်ထားတာဖြစ်ပါတယ်အခုနောက်ဆုံးပိုးကူဆက်မှုတစ်ခါထပ်မမြင်ခင်မှာတော့ရုပ်ရှင် ုပ်ရှင်ရုံအများဆုံးပိုင်ဆိုင်တဲ့ကုမ္ပဏီကြီးဖြစ်တဲ့ AMC ရုပ်ရှင်ရုံကုမ္ပဏီကသူတို့ဆက်ပြီးရည်တည်ဖို့အတွက်ငွေကြေးထောက်ကူအစီအစဉ်တစ်ခုလုပ်ထားရပါတယ်။ AMC ကသူတို့ရုပ်ရှင်ရုံတော်တော်များများကိုဇူလိုင်30ရက်နေ့မှာပြန်ဖွင့်မယ်လို့တော့ရည်မှန်းထားပါတယ်ရှင
်။ Took my crew to Japan, party like Kardashians. Took my besties to where that's where we find
it. ဒီတက်တဲ့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။တော်ရရှိများရှင်ခုလိုရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေတဲ့ကာလမှာအမေရိကန်သတင်းစာတွေစာအုပ်နဲ့မဂ္ဂဇင်းတွေမှာတုံ့နှုံတတ်တဲ့ EDM စကူစုတစုကိုဒီကနေ့တင်ပြပါမယ်။အဲ့ဒါကတော့
Full Court Press
ဆိုတဲ့အတုံးနှုံပဲဖြစ်ပါလေ။ FULL Full ကအပြည့်အဝ COURT Court ဆိုတာကတော့အဓိပ္ပာယ်အမျိုးမျိုးရှိပေမဲ့ဒီနေရာမှာတော့ကစားကွင်းကိုဆွေးလို့ပြီး PRESS Press ကတော့ဖိအားပေးတာကိုဆိုလိုပါတယ်။စကပိုက်ခလုံးရဲ့အဓိပ္ပာယ်ကတော့ဖိအားအပြည့်အဝပေးတဲ့သဘောပေါ့ရှင်။ဒီအတုံးကတော့ဘတ်စကတ်ဘောကဆင်းသက်လာတယ်လို့ဆိုပါတယ်။ဘတ်စကတ်ဘောကစားကြရမှာထုံးစံနေနဲ့အတင်းတင်းကကစားသမားဟာတစ်ဖက်အတင်းကဂိုးသွင်းတိုင်စီဘောလုံးကိုပုတ်ယူပြေးလွှားကစားရပြီးပိုက်ထဲဘောလုံးကိုတွန်းထည့်လိုက်တာနဲ့တပြိုင်နက်မိမိဂိုးတိုင်ပက်စီကိုတိုက်ရိုက်အတုပ်ပြန်ပြေးလာကတစ်ဖက်အတင်းကဂိုးမသွင်းနိုင်အောင်ကာကွယ်ပေးကြရပါတယ်။အဲ့ဒီဘတ်စကတ်ဘောကွင်းကို court လို့ခေါ်ပါတယ်။ press ကတော့ဖိအားပေးတဲ့အဓိပ္ပာယ်ဖြစ်ပါတယ်။ဒါကြောင့်မို့ full court press ဆိုတဲ့အသုံးနှုန်းကတော့ကိုယ်ကွင်းဘက်ကိုပြန်မဆုတ်တော့ဘဲတစ်ဖက်အသင်းကွင်းဘက်မှာဒရဇဖိအားပေးကစားသွားခြင်းကိုဆိုလိုတာဖြစ်ပါတယ်။အလုံးအင်းနဲ့ဖိအားပေးသည်ဒါမှမဟုတ်ဒရဇဖိအားပေးသည်ဆိုတဲ့အဓိပ္ပာယ်တက်ရောက်စီပါတယ်။ဒီအသုံးနှုန်းနဲ့ပတ်သက်လို့George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The mayor is undertaking a full court press to get funds for the new hospital in his city.
မြို့တော်ဝင်ကသူ့မြို့မှာဆေးရုံအသစ်ဆောက်နိုင်ဖို့ရန်ပုံငွေရရှိရေးအတွက်ဘက်စုံကနေမရရအောင်ကြိုးပမ်းနေလေလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် The mayor is undertaking a full court press to get funds for the new hospital in his city.
American idiom အသုံးအနှုန်းတွေအတော်များများဟာရှင်ပြိုင်တဲ့အားကစားပွဲတွေကဆင်းသက်လာတာတွေ့ရပါတယ်။နောက်ထပ်ပြီးမဲ့ idiom ခုကတော့
2-minute drill
ဆိုတာပဲဖြစ်ပါတယ်။ TWO2 ကတော့နှစ် MINUTE minute ကတော့ minute အချိန် DRILL drill ကတော့လေ့ကျင့်မှုပေါ့ရှင်။စကပိုက်ခလုံးရဲ့ဓာတ်ရိုက်အသေးပဲကတော့2မိနစ်လေ့ကျင့်မှုလို့အသေးပဲရပါတယ်။ဒါပေမဲ့လို့ idiom အဓိပ္ပာယ်ဆိုတဲ့ the right အဓိပ္ပာယ်ကတော့ရှုံးနေရင်ဆိုင်နေရတဲ့အခြေအနေအချိန်ကလည်းမရှိတော့တဲ့အခြေအနေမျိုးမှာအထူးရောက်ဆုံးဖြစ်လိမ့်မယ်လို့ယူဆရတဲ့တိုက်စင်နည်းကိုရုတ်တရက်ပြောင်းလဲအသုံးပြုလိုက်ခြင်းပဲဖြစ်ပါတယ်။ 2 minute drill ဆိုတာကတော့အမေရိကန်ဘောလုံးပွဲကနေဆင်းသက်လာခဲ့တာဖြစ်ပါတယ်။အမေရိကန်ဘောလုံးပွဲကတော့မြန်မာဘောလုံးကစားနည်းလိုမဟုတ်ဘဲအခြေအနေလဲကန်နိုင်တဲ့အပြင်လက်နဲ့ပိုက်ပြီးတစ်ဖက်ကွင်းစီကိုယူပြေးနိုင်တဲ့ကစားနည်းမျိုးပါ။ကိုယ်စီကိုကြော်ပြီးယူပြေးသွားနိုင်ရင်ဒါမှမဟုတ်ဘောလုံးကိုဖမ်းနိုင်ရင်အမှတ်ရနိုင်လို့ဖြစ်ပါတယ်။စုစုပေါင်းကစားချိန်ဟာမိနစ်60ရှိလို့လည်းဖြစ်ပါတယ်။ဒါကြောင့်မို့ပွဲသင်္ကန်းကြီး2မိနစ်လို့မှရှုံးနေတဲ့အသင်းကနိုင်နေတဲ့အသင်းကိုပြန်အနိုင်ရလို့ရညာကစားနည်းစနစ်ကိုပြောင်းတက်ကြပါတယ်။တစ်ဖက်စီးအယောက်မိမိဘောလုံးအသင်းကကစားသမားကိုပြေးခိုင်းပြီးဘောလုံးပစ်ပေးတဲ့နည်းစနစ်သုံးခြင်းအပြင်ကန်ကောင်းရင်လည်းနိုင်နိုင်တာပေါ့ရှင်။ဒီစနစ်ဟာအခါခါသိမ်းတော့မအောင်မြင်ပေမဲ့ဘောလုံးကိုဖမ်းမိပြီးဂိုးစီးတဲ့ဝင်သွားနိုင်ရင်အရှုံးအနိုင်အခြေအနေဟာ တနည်းတစ်ပုံပြောင်းလဲသွားနိုင်ပါတယ်ဒါကြောင့်ဒီအသုံးကိုနိုင်ငံရေးနယ်ပယ်မှနဲ့စီးပွားရေးနယ်ပယ်မှအခြေအနေပြောင်းဖို့အလော30လို့အရင်သုံးလို့ရှိပါတယ် 2 minute drill ဆိုတဲ့စကားအသုံးနှုန်းနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် Only a week until the election and we're still behind. Time to go to our 2 minute drill.
ရကဘွဲချင်းပဖို့တပတ်ပဲလူတော့တယ်အခုထိဘာမှမပြီးသေးဘူးဒါကြောင့်ที่อยากปีเหลี่ยมเนี่ยอเปียงเล่မျိုးတော့လုတ်ဖို့လိုနေပြီဗျာလို့ထိပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Only a week until the election and we're still behind. Time to go to our 2 minute drill.
ရွက်ကွယ်ကျင်းပစဉ်ကာလမှာကိုယ်စားလောင်းတွေဖြစ်တဲ့အထူးသဖြင့်တမရဖြစ်ဖို့ရည်မှန်းသူတွေနဲ့ပတ်သက်လို့နောက်ကျောင်းအရှုပ်ရှင်းရာဇဝင်တွေကိုသတင်းမီဒီယာတွေကလိုက်လံစုံစမ်းရှာဖွေဖော်ထုတ်လို့ရှိပါတယ်ဒီလိုမျိုးအခြေအနေမှာအသုံးပြုတဲ့ idiom ကတော့
dig up the dirt
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက dig dig you be up dig up do for the 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 dirt dirt ကတော့ညစ်ကြေးအမှိုက်တရိုက်ပုံပေါ့။စကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အမှိုက်တရိုက်အညစ်ကြေးတို့ကိုတူဖို့ပါလို့အဓိပ္ပာယ်ရပါလေ။idiom အဓိပ္ပာယ်ကတော့အရှုပ်တော်ပုံကိုဖော်ထုတ်ပါဒါမှမဟုတ်တယောက်ယောက်ကိုစိတ်အနှောက်အယှက်ပေးတာနိနာဇီတာမျိုးကိုဖော်ထုတ်ပါဆိုတာပဲဖြစ်ပါတယ်နိုင်ငံရေးပြိုင်ဘက်အပေါ်မှာသူ့နောက်ကျောင်းဗာမားရှုပ်ဝက်ချက်ရှိခဲ့တယ်လေသူ့ကိုပြိဿလဲမှာအရှက်တကွဲဖြစ်ရအောင်စုံစမ်းထောက်လှမ်းတာမျိုးဟာနိုင်ငံရေးလောကတိုင်းမှာရှိစမြဲပါခုတင်ပြမယ့်ဥပမာမှာတော့သူ့ပြိုင်ဘက်ကိုစီလောင်းတူရဲ့နောက်ကျောင်းအရှုပ်တော်ပုံတွေတူးဆွပေးဖို့နိုင်ငံရေးဆိုင်ရာလောက်စားသူတူကိုတာဝန်ပေးတာဖြစ်ပါလေ George Grove ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We spent weeks trying to dig up dirt on this guy. We've talked to his enemies and looked at court records. The only dirt we found is two traffic tickets for speeding. I hate to say it, but the guy looks clean.
ဒီမျိုးသားမှာဘာအရှုပ်တော်ဘူးများရှိထားတယ်ဆိုတာသိရအောင်ကျွန်တော်တို့ကြိုးပမ်းရှာဖွေခဲ့တာသတင်းပတ်အတော်ကြာခဲ့ပြီကျွန်တော်တို့ကသူရံဘက်တွေကိုမေးမြန်းခဲ့ပြီးတရားရုံးကမှတ်တမ်းတွေရှာကြည့်ခဲ့တယ်တခုတည်းသောသူသတင်းစိုးကတော့ကားမောင်းကျန်းလို့ရင်ထင်းရဲကဒဏ်တတ်တဲ့လက်မှတ်နှစ်ဆောင်ရထားပူတာပါပဲကျွန်တော်တိတ်တော့မပြောချင်ဘူးဒါပေမဲ့ဒီမျိုးသားက6ပြည့်ကင်းနေပုံရတယ်လို့အထိပ္ပာယ်ရပါတယ်
We spent weeks trying to dig up dirt on this guy. We've talked to his enemies and looked at court records. The only dirt we found is two traffic tickets for speeding. I hate to say it, but the guy looks clean. Full court press, 2 minute drill, dig up the dirt.
Do it, ဖြစ်ကြပါလေနောက်တဲ့ရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်အခုတော့တရင်ချင်းချုပ်ကိုတင်ပြပေးပါမယ်ရှင်အမေရိကန်မျိုးသားလုံခြုံရေးအကြံပေး Robert O'Brien COVID-19 ကူးစက်ခံထရကြောင်းသမ္မတအင်ဗျူရောကတင်းနှလာနေမှာခြေညာပါတယ်အမျိုးသားလုံခြုံရေးကောင်စီကိုဦးဆောင်တဲ့ Mr. O'Brien ဟာတိတ်မပြင်းထန်တဲ့ရောဂါလက္ခဏာရှိနေပြီးတီးတံ့ခွဲပြီးတော့နေထိုင်နေတဲ့အကြောင်းတီးတံ့ပြင်ပတနေရာကနေအလုပ်လုပ်နေကြောင်းသမ္မတကိုရောဒုတိယသမ္မတကိုရောကူးစက်နိုင်ခြင်းမရှိပါဘူးလို့အင်ဗျူရောကြေညာချက်မှာဖော်ပြပါတယ်ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 16.3 သန်းရှိပြီးသေဆုံးသူက6သိန်းခွဲနီးပါးရှိပြီလို့ John Hopkins တက္ကသိုလ်ရဲ့မှတ်တမ်းတွေကဖော်ပြပါတယ်။မြန်မာဆိုရအနေနဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာအင်တာနက်ပိတ်ပင်ထတာတွေကိုချက်ချင်းရုပ်သိမ်းဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကမနေ့တနင်္လာနေ့ကတောင်းဆိုပါတယ်။အင်တာနက်ဖြတ်တောက်ထတာကြောင့်အရက်သားတွေကိုအန္တရာယ်ပိုဖြစ်စေပြီးဥပဒေနဲ့လဲစန့်ကျင်နေတာကြောင့်ပြန်ဖွင့်ပေးဖို့အခုလိုတောင်းဆိုတာလို့အမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ဇူလိုင်လ29ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေမနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအပိနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ကျမသင်ပြီးထိုက်ပါ။
This program has come to you from the Voice of America, Washington.